Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2022ခုနှစ်ဒီဇင်ဘာ1ရက်ဗုဒ္ဓဟူးနေ့ညပိုင်းပြည်ဝင်မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ19.2532နဲ့လိုင်းလက်မီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်သလို VOA မြန်မာပိုင်းရဲ့ website နဲ့ Facebook စာမျက်နှာတွေကနေလည်းရုပ်သံနဲ့ပါတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီကနေ့ညထုတ်လွှင့်ပေးမယ့်မြန်မာဘာသာအတန်လွင်အစီအစဉ်တွေကိုရုပ်သံနဲ့တွဲဖက်ထုတ်လွှင့်ပေးတာပေးမှာမို့ VOE ရဲ့ website နဲ့ Facebook စာမျက်နှာတွေကနေလည်းကြောက်မျိုးကြည့်ရှုနိုင်ကြပါတယ်။ဒီကနေ့ညအတွက်အစီအစဉ်တွေကိုကျွန်မအလိမာကတောင်းမယူတင်ဆက်ပေးပါမယ်
။ BN ကညပါစီခင်ဗျာ။ဒီနေ့ညသတင်းတွေထဲမှာကုလသမဂ္ဂမှာမြန်မာနိုင်ငံကိုစားပြုမှုနဲ့ပတ်သက်ပြီး Credential Company မှာဒီကနေ့၃သက်ဆွေးနွေးပြီးအဖြေထွက်လာမယ့်သတင်းနဲ့အတူမြန်မာလူ့ရေးထောက်ဝံ့နီးပါးနောက်နှစ်မှာစီးရဲမွေးတင်မှုအဆင့်သတ်မှတ်ချက်အောက်ရောက်သွားနိုင်ခြေရှိနေတယ်လို့ကုလသမဂ္ဂစစ်တမ်းတစ်ခုမှာတွေ့ရတဲ့သတင်းအပါအဝင်မြန်မာဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုဥဒမောင်တန်းနဲ့ကျွန်တော်ကြော်သိမ်းပြပြပါမယ်
။ဟုတ်ကဲ့ပါရှင်။အခုလိုနောက်ဆုံးရထိတန်းရောက်သတင်းတွေနဲ့အတူသတင်းပြဖို့ချက်တွေကိုတင်ဆက်သွားမှာပါ။ Ranger တွေပေါ်မြန်မာစစ်တပ်ကလူမျိုးသုံးတပ်ဖြတ်မှုလုပ်ခဲ့တဲ့ဆိုတဲ့စွဲဆိုမှုနဲ့ပတ်သက်ပြီးအာဂျင်တီးနားတရားရုံးကလိုက်ခံလိုက်တဲ့အပေါ်စစ်ကောင်စီဘက်ကဘယ်လိုတုံ့ပြန်ပါသလဲ။
မြန်မာနိုင်ငံကိုဖိအားပေးနေတာတော့ဒီအုပ်စုကတော့ကျွန်တော်ပြောတော့ဆိုးရဆက်ဆက်တာပြောင်းလဲသွားမယ်ဖြစ်ပြားမှာပြောင်းလဲတာမရှိပါဘူး။ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်အနေနဲ့တော့နိုင်ငံတကာဆက်ဆံရေးနဲ့ပတ်သက်ပြီးကျွန်တော်ရဲ့နိုင်ငံရဲ့မူဝါဒအတိုင်းပဲ။
ကိုကျော်စောမင်းထွန်းပြောသွားတာပါ။ဒီအကြောင်းပြည်စုံနောက်ပိုင်းမှာနားဆင်ရပါမယ်။မြန်မာနိုင်ငံမှာဆက်အာဏာသိမ်းထားတာဆဲလာပြည့်သွားပြီမဲ့အာဏာရှင်ဆန့်ကျင်ရေးဆန္ဒပြပွဲတွေဆက်ရှိနေစေ။တခါရှမ်းပြည်မြောက်ပိုင်းနဲ့ကချင်မှာ KIA နဲ့စစ်ကောင်စီတပ်တို့တိုက်ပွဲအခြေအနေစတဲ့ရန်ကုန်ကတင်ပြပို့ချက်တွေနဲ့ဒေါက်တာတန့်စော်ရဲ့လူဒုနဲ့ကျမရဲ့ဦးကျော်စာတာရဲ့မြမအရေးတုံးသက်ချက်နဲ့ကိုရန်နိုင်ရဲ့အာကစားကဏ္ဍစတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်။ဒါတွေမတိုင်ခင်အခုအရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုကြော်တိတ်နဲ့ဦးတင်မောင်တန်းတို့ကပြောပြပေးမှာပ
ါ။ကုလသမဂ္ဂရဲ့လက်ရှိထူထူညီလာခံတည်တံ့ကာလအတွက်ကုလသမဂ္ဂအဖွဲ့ဝင်193နိုင်ငံရဲ့ကိုစားပြုမှုနဲ့ပတ်သက်ပြီးအဖွဲ့ဝင်9နိုင်ငံပါ Credentials Committee ဒီကနေ့စည်းဝေးမှာသုံးသပ်ဆွေးနွေးကြဖို့ရှိတာမှာမြန်မာနဲ့အာဖဂန်နစ္စတန်နိုင်ငံတို့ရဲ့ကိုစားပြုမှုဆိုင်ရာကိစ္စကအဓိကပါဝင်နေပါတယ်။မြန်မာအာဏာသိမ်းစစ်ကောင်စီကိုပဲဖြစ်ဖြစ်အာဖဂန်နစ္စတန်ကတာလီဘန်အဖွဲ့ကိုပဲဖြစ်ဖြစ်လက်ဆိုင်ရာနိုင်ငံတွေကိုတရားဝင်ကိုစားပြုသူတွေအဖြစ်ကော်မတီကအတည်ပြုနိုင်ခြင်းမရှိဘူးလို့တန်တမန်တွေကိုကိုးကားပြီး Writers သတင်းမှာရေးထားပါတယ်။ Credentials Committee အနေနဲ့မြန်မာနဲ့အာဖဂန်နစ္စတန်တို့ရဲ့ကုလသမဂ္ဂဆိုင်ရာလက်ရှိသံမတ်ကြီးတွေကိုဒီအတိုင်းဆက်ထားပြီးကိုစားပြုမှုဆိုင်ရာဆုံးဖြတ်ချက်ကိုရွှေ့ဆိုင်းထားဖို့ရှိတယ်လို့မိမဖော်လူတဲ့တန်တမန်လေးဦးကိုကိုးကားပြီး Writers သတင်းမှာရေးထားပါတယ်။မြန်မာစစ်ကောင်စီကိုပဲဖြစ်ဖြစ်ဒါလီဘန်အဖွဲ့ကိုပဲဖြစ်ဖြစ်ကုလသမဂ္ဂမှာနိုင်ငံကိုစားပြုခွင့်ပေးလိုက်မယ်ဆိုရင်နိုင်ငံတော်ရဲ့အသိမှတ်ပြုမှုရဖို့သူတို့ကြိုးစားနေကြတာမှာတိုးတက်မှုအဆင့်တစ်ဆင့်ရသွားမှာဖြစ်ပါတယ်။ Credential Committee မှာရုရှား၊တရုတ်၊အမေရိကန်၊ဘာဟားမားစ်၊ဘူတန်၊ချီလီ၊နမီးဘီယား၊ဆီယရာလီယွန်နဲ့ဆွီဒင်နိုင်ငံတို့အဖွဲ့ဝင်နိုင်ငံတွေဖြစ်ပါဝင်ကြပြီးကုလသမဂ္ဂအဖွဲ့ဝင်နိုင်ငံအားလုံးရဲ့ကိုစားပြုမှုနဲ့ပတ်သက်တဲ့ကော်မတီအစည်းအဝေးစာကိုနှစ်မကုန်ခင်မှာအထွေထွေညီလာခံကအတည်ပြုဖို့အတွက်တင်သွင်းရမှာဖြစ်ပါတယ်။နိုင်ငံကိုစားပြုမှုနဲ့ပတ်သက်လို့ဆုံးဖြတ်တဲ့အခါ Credential Committee မှာရောအထွေထွေညီလာခံမှာပါအစဉ်အလာအဖြစ်အဖွဲ့ဝင်နိုင်ငံအားလုံးရဲ့သဘောတူညီချက်နဲ့ဆုံးဖြတ်လို့ရှိတယ်လို့တန်တမန်တွေကပြောတဲ့အကြောင်း Writers တွေမှာရေးထားပါတယ်
။ Bangladesh နိုင်ငံဝေးလံခေါင်တည်တဲ့ Bashan Chacho မှာတွားရောက်နေထိုင်နေကြတဲ့ Rohingya ဒုက္ခသည်တွေကို Bangladesh အစိုးရကပထမဆုံးချိန်သူတို့မိသားစုဆွေမျိုးတွေစီကိုလက်ပတ်ခွင့်ပြုခဲ့ပါတယ်။အခုကျွန်းကိုပို့ခံထားတဲ့ဒုက္ခသည်တွေတဲက68ယောက်ကိုဒုက္ခသည်စခန်းမှာခြံနေခဲ့တဲ့သူတို့မိသားစုဆွေမျိုးတွေနဲ့တွေ့ဆုံဖို့အာဏာပိုင်တွေကအင်္ဂါနေ့ကခွင့်ပြုခဲ့တာပါ။ရေတပ်သမောစင်းကသူတို့ကိုစစ်ကောင်ထိခေါ်သွားပြီးအဲ့ဒီကနေပတ်စကားနစီနဲ့စခန်းကိုပုတ်ပေးခဲ့တယ်လို့ရေတပ်ပြောခွင့်ရပုဂ္ဂိုလ်က AFP သတင်းကိုပြောကြပါတယ်။ကျွမပို့ပေးထားတဲ့ဒုက္ခသည်တွေအခုလိုမိသားစုဆွေမျိုးတွေနဲ့တွေ့ဆုံဖို့အတွက်တစ်လကိုအနည်းဆုံး2ခေါက်လောက်စီစဉ်ပေးဖို့ဘင်္ဂလားဒေ့ရှ်အစိုးရဘက်ကဆုတ်ဖြတ်ထားတဲ့လို့လည်းတဘာဝဘေးအန္တရာယ်စီမံခန့်ခွဲဌာနအကြီးအကဲရရှိသူကပြောကြပါတယ်။အစိုးရကဒီဒုက္ခသည်တွေကိုဘာရှန်ချချို့မှာပြီးခဲ့တဲ့နှစ်လောက်ကစပြီးနေရာချတာပေးနေတာပါ။အခု Cox Bazar ဒုက္ခသည်စကန်ဒဲတွေတဲ့ဒုက္ခသည်တွေပြည့်ကျနေတာမို့တသိန်းလောက်ကိုဘာရှန်ချချို့ကိုပို့ဖို့ဘင်္ဂလားဒေ့ရှ်အစိုးရကစီစဉ်ခဲ့ပါတယ်။အခုလိုဝေကလန်တဲ့ကျုံမှာသူတို့နေရာချထားတဲ့အတွက်လည်းလူခွေရေးလှုပ်ရှားသူတွေကဘင်္ဂလားဒေ့ရှ်အစိုးရကိုပြစ်တင်ဝေဖန်နေကြပါတယ်။
မြန်မာနိုင်ငံမျိုးပြလူဦးရေကြာဆင်းရဲမွဲတည်သူရေအတွက်ဟာ3000နီးပါးတိုးလာမဲ့အခြေအနေမှာရှိနေပြီး နိုင်ငံလူဦးရေရဲ့ထက်ဝက်နီးပါးဟာနောက်နှစ်မှာစည်ရဲမွေးတည်သူအဖြစ်သတ်မှတ်တဲ့အဆင့်အောက်ကိုရောက်သွားမယ်လို့ကုလသမဂ္ဂကဒီကနေ့ပြောပါတယ်။လွန်ခဲ့တဲ့ဆယ်စုနှစ်တွင်ရခဲ့တဲ့ဒုတိယမှုအပေါ်ကိုဗစ်ကာယရောဂါနဲ့ဆီယနာဒိမှုတို့ကြောင့်နှစ်ထပ်ကွန်းရိုက်ခတ်ခံရတာဖြစ်ပါတယ်။အိမ်နောင်စုပေါင်း 1,200 ကိုကောက်ယူထားတဲ့စစ်တမ်းတစ်ခုအရဒီမိုကရေစီပြည်ပြင်ပြောင်းလဲမစတင်ခင်2005ခုနှစ်ကတည်းကမမြင်ခဲ့ဘူးသေးတဲ့စည်ရဲမွေးတည်မှုအဆင့်ကိုရောက်သွားဖို့ရှိနေတယ်လို့ကုလသမဂ္ဂဖွံ့ဖြိုးတိုးတက်မှုအစီအစဉ် UNDP ကပြောပါတယ်။ဒီလိုပမာဏမျိုးနဲ့စည်ရဲမွေးတည်မှုတည်းယူလျားသွားမယ်ဆိုရင်လူလက်တန်းစားပျောက်ကွယ်သွားမယ်အလားအလာရှိပါတယ်။ဒါဟာအကြက်တဲကနေခက်မြမြန်ပြန်ပြီးနလန်ထူဖို့ဘယ်လိုကြိုးပမ်းမှုမျိုးအတွက်မဆိုမကောင်းတဲ့လက္ခဏာတစ်ခုပါပဲလို့ UNDP ရဲ့အာရှနဲ့ Pacific ဒေသဆိုင်ရာဌာနညွှန်ကြားရေးမှူး Candy Wigner Roger ကပြောပါတယ်။ဒါနဲ့ပတ်သက်ပြီးမှတ်ချက်ပေးဖို့စစ်ကောင်စီပြောခွင့်ရတူဦးကို Reuters ကဆက်သွယ်ခဲ့ပေမဲ့အကြောင်းမပြန်ခဲ့ပါဘူး။အဆိုးဆုံးဖြစ်နိုင်ခြေကစည်ရဲမွေးတည်မှုတတ်မှတ်ချက်အဆင့်အောက်ကိုရောက်သွားနိုင်ခြေရှိတဲ့လူရည်အတွက်ဟာနှစ်ဆတိုးပြီးအရင်24ရာခိုင်နှုန်းကျော်ကနေ46ရာခိုင်နှုန်းကျော်အထိရှိသွားနိုင်တယ်လို့ကုလသမဂ္ဂကခန့်မှန်းပါတယ်။မျိုးပြလူရည်ကြားစည်ရဲသူအရည်အတွက်ကတော့2019ခုနှစ်မှာ17ရာခိုင်နှုန်းကျော်ပဲရှိခဲ့တာကနေ2022ခုနှစ်မှာ39ရာခိုင်နှုန်းကျော်အထိ3ဆတိုးသွားနိုင်တယ်လို့ခန့်မှန်းထားပါတယ
်။တောင်အာဖရိကနိုင်ငံကOmicron မျိုးကွဲဗိုင်းရပ်စ်ကိုတွေ့ရှိကြောင်းမကြေညာမီကတည်းကဥရောပမှာရောက်ရှိနေခဲ့ပြီးဖြစ်တဲ့အကြောင်း Netherlands မှာတွေ့ရှိချက်အစ်စ်ကပြသလိုက်ပါတယ်။နိုဝင်ဘာ19-23ရက်နေ့တွင်မှာရယူခဲ့တဲ့နမူနာတွေမှာ Omicron မျိုးကွဲဗိုင်းရပ်စ်ကိုတွေ့ရှိခဲ့တဲ့အကြောင်း Netherlands နိုင်ငံက RIVM ကျန်းမာရေးအဖွဲ့ကကြေညာပါတယ်။ COVID-19 နဲ့လူ6သိန်းကျော်သေဆုံးခဲ့ရတဲ့ Brazil နိုင်ငံမှာလည်း Africa ကပြန်လာတဲ့ခီးသွားနှစ်ယောက်စီမှာ Omicron ပိုးကိုတွေ့ရှိခဲ့ပါတယ်။ဒါဟာလက်တင်အမေရိကတိုက်ရဲ့ပထမအဦးဆုံးသောတွေ့ရှိချက်ပါ။အရှေ့လက်ပိုင်းဒေသမှာလည်း Saudi Arabia နိုင်ငံမှာပထမအဆုံး Omicron လူနာကိုတွေ့ရှိခဲ့တဲ့အကြောင်းအင်္ဂါနေ့ကကြေညာပါတယ်။ဂျပန်နိုင်ငံကသူ့နိုင်ငံကိုလာမဲ့ခီးစဉ်တွေအတွက်ဒီဇင်ဘာလကုန်အထိလက်မှတ်ထုတ်မရောမှုနိုင်ငံတကာလေကြောင်းလိုင်းတွေကိုအကြောင်းကြားလိုက်ပါတယ်။ကမ္ဘောဒီးယားနိုင်ငံကတော့အာဖရိကဆယ်နိုင်ငံကခီးသွားတွေကိုပြည်ဝင်ခွင့်ပိတ်ပင်လိုက်ပါတယ်။အဲ့ဒီနိုင်ငံတွေထဲမှာမိုဇမ်ဘစ်၊နမီးဘီးယား၊တောင်အာဖရိကဇင်ဘာဘွေ၊မာလာဝီ၊အန်ဂိုလာနဲ့ဇမ်ဘီယာနိုင်ငံတွေလည်းပါဝင်ကြပါတယ်။အမေရိကန်နိုင်ငံကတော့နိုင်ငံတကာခီးသည်တွေအတွက်ကိုဗစ်စစ်ဆေးချက်လိုအပ်မှုကိုပို့ပြီးတင်းတင်းကြပ်ကြပ်ကျင့်သုံးမယ်လို့ကူးစက်ရောဂါကာကွယ်ထိန်းချုပ်ရေး CDC ကပြောကြားလိုက်ပါတယ်။ဂျာမနီနိုင်ငံမှာတော့ Christmas မတိုင်မီမှာကိုဗစ်19လူနာတွေအတွက်အသေးအံလူနာကန် 6,000 ကျော်လိုအပ်မယ်လို့ DUVI အဖွဲ့ကပြောကြားလိုက်ပါတယ်။အာဖရိကတိုက်အတွက်ကိုဗစ်ဆေးအလုံးပေါင်း36ကိုလူရမယ်လို့တရုတ်သမ္မတရှီကျင်းပင်ကတရုတ်အာဖရိကစီးပွားရေးပူးပေါင်းဆောင်ရွက်မှုအစည်းအဝေးဖွင့်ပွဲမိန့်ခွန်းမှာခရီးပေးပြောကြားလိုက်ပါတယ
် VOA American တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိ5.19 kHz 15.53 ည5.25 kHz 11.83 ည5.32kHz 9335တို့ဖြင့်စနေတနင်္ဂနွေမှာပိုင်းလမ်းမီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီကနေ့ဗုဒ္ဓညဘက်တရနေ့ကိုဆက်ပြီးပြောပြနေပါတယ်။အမေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်သိုနီဘလင်ကန်ဟာယူကရိန်းနဲ့ရုရှားနိုင်ငံသားရဲ့ဝန်ကြီးတွေနဲ့တီးခြားစီတွေ့ဆုံဆွေးနွေးဖို့စီစဉ်ထားတယ်လို့အမေရိကန်နိုင်ငံသားရဲ့ဌာနကဒီကနေ့အတည်ပြုပြောဆိုပါတယ်။ယူကရိန်းကိုကျူးကျော်တဲ့ရုရှားရဲ့ဘယ်လိုလုပ်ရမျိုးကိုမဆိုတင်ညာကျွတ်တဲ့ဆန့်ကျင်ရပ်တည်သွားမယ်လို့လက်ဗီးယားနိုင်ငံရီဂောမျိုးတော်မှကျင်းပတဲ့မြောက်အတ္တလန္တိစာချုပ်နေတိုးမာမေအဖွဲ့အစည်းအဝေးမှာနေတိုးအဖွဲ့နိုင်ငံသားရေးဝန်ကြီးတွေကပြောခဲ့ကြတယ်လို့ဝန်ကြီးဘလင်ကန်ကလည်းသတိပေးပြောဆိုခဲ့ပါတယ်
။ Any escalatory actions by Russia would be of great concern to the United States as they would to Latvia.And any renewed aggression.
တင်းမာမှုမြန်မာလာစီမဲ့ရုရှားရဲ့ဘယ်လိုလုပ်ရမျိုးမဆိုလက်ဗီးယားအတွက်အထူးစိုးရိမ်ွယ်ဖြစ်တယ်လို့အမေရိကန်အတွက်လည်းအလားတူပါပဲ။နောက်ထပ်ဘယ်လိုကြီးကြပ်မှုမျိုးမဆိုပြင်းထန်တဲ့အကျိုးဆက်တွေပေါ်ပေါက်လာစီမှာဖြစ်ပါတယ်လို့ဝန်ကြီးဘလင်ကန်ကပြောပါတယ်။ယူကရိန်းနိုင်ငံသားရဲ့ဝန်ကြီးဒီမီထရိုကူလီဘာရုရှားနိုင်ငံသားရဲ့ဝန်ကြီးဆာဂီလာဗရော့ဖ်တို့နဲ့ဝန်ကြီးဘလင်ကန်ဟာကြာသပတေးနေ့မှာတီးခြားစီတွေ့ဆုံမှာဖြစ်တယ်လို့နိုင်ငံသားဌာနတာဝန်ရှိသူတူကပြောပါတယ်။ဆွီဒင်နိုင်ငံစတော့ခေါမ်မြို့မှာကျင်းပမဲ့ဥရောပလူမျိုးရေးနဲ့ပူးပေါင်းဆောင်ရွက်ရေးအဖွဲ့ OSCE ဝန်ကြီးအဆင့်အစည်းအဝေးပြင်ပမှာအဲဒီလိုတွေ့ဆုံဆွေးနွေးကြမှာဖြစ်ပါတယ
်။ဂျပန်နဲ့ကိုရီးယားတာဝန်ရှိသူတွေနဲ့ဆွေးနွေးရမှာသဘောထားကွဲပြားမှုတွေရှိပေမဲ့အကျိုးရှိခဲ့တဲ့အကြောင်းအမေရိကန်ဒုတိယနိုင်ငံကြီးဝန်ကြီးဝန်ဒီရှာမင်းကပြောကြားလိုက်ပါတယ်။သုံးနိုင်ငံကြားတွေ့ဆုံမှုဟာရင်းနှီးနှီးနဲ့အပြည့်သဘောဆောင်ပြီးအနှစ်သာရရှိခဲ့သလိုသုံးနိုင်ငံကြီးကြေညာပါတယ်။ကျမတို့အားလုံးတမိုးထားလက်ခံထားတဲ့လူခွင့်ရင်းနဲ့ဒီမိုကရေစီစံတမိုးတွေပုံမတိုးတက်ကောင်းမလာအောင်ချိုးပါသွားဖို့ဆိုတာအပါအဝင်စီးပွားရေး လုံခြုံရေးနဲ့ဒေသတွင်းအရေးကိစ္စအများပြားကိုဂျပန်ဒုတိယနိုင်ငံခြားရေးဝန်ကြီးမိုရီတောင်ကိုရီးယားဒုတိယနိုင်ငံခြားရေးဝန်ကြီးချွိုင်းတို့နဲ့ဆွေးနွေးခဲ့တာဖြစ်ပါတယ်လို့အမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးရှာမင်းကဗိုလ်တူးနဲ့သတင်းစာရှင်းလင်းပွဲမှာပြောကြားလိုက်တာပါဒါပေမဲ့လည်းတောင်ကိုရီးယားဒုတိယနိုင်ငံခြားရေးဝန်ကြီးချွိုင်းချောင်ခွန်းဂျပန်ဒုတိယနိုင်ငံခြားရေးဝန်ကြီးတာကျိုမိုရီတို့နဲ့အတူပူးတွဲသတင်းစာရှင်းလင်းပွဲကျင်းပမဲ့အစီအစဉ်ကတော့သဘောထားကွဲပြားမှုတွေကြောင့်ပြတ်ခဲ့ပြီးအမေရိကန်ကိုယ်စားလှယ်တူးတွေကသာသတင်းစာရှင်းလင်းပွဲကျင်းပခဲ့တာဖြစ်ပါတယ်
မြန်မာဘာဝင်ရှိတော်ဆက်နိုင်ငံတချို့ကရေတပ်တွေနဲ့ရုရှားရေတပ်ကြောင်းမာလကာရေလက်ကြားမှာဒီကနေ့ကစပြီးပထမဆုံးအကြိမ်ပြည့်ပူးတွဲစီရေးလေ့ကျင့်နေတယ်လို့အင်ဒိုနီးရှားရေတပ်ကပြောပါတယ်။မာလကာရေလက်ကြားဟာကမ္ဘာအရေးပါဆုံးရေလက်ကြောင်းတွေထဲကတစ်ခုဖြစ်ပါတယ်။ပစိဖိတ်ဒေသအထူးသဖြင့်နယ်မြေတစ်ခုလုံးကိုသူပိုင်ဖြစ်တရုတ်ကကျင်းညာထားတဲ့ဒေါင်တရုတ်ပင်လယ်ပတ်ဝန်းကျင်မှာတင်းမာမှုဒုလာနေချိန်မှာပဲအခုလိုပူးတွဲစီရေးလေ့ကျင့်ကြတာပါ။မြန်မာ၊အင်ဒိုနီးရှား၊ထိုင်း၊စင်ကာပူ၊ဗီယက်နမ်၊မလေးရှားနဲ့ဘရူနိုင်းနိုင်ငံတွေကစစ်တင်ဖို့ဒါမှမဟုတ်စစ်လေရင်တွေနဲ့ပါဝင်ခဲ့ပြီးဖိလစ်ပိုင်ကတော့အွန်လိုင်းကနေလေ့လာသူဖြစ်ပါဝင်တက်ရောက်ခဲ့ပါတယ်။စနေနေ့ဒီလိုမဲ့ဒီစီရေးလေ့ကျင့်မှုဟာဒေသတွင်းမှာငြိမ်းချမ်းရေး၊တည်ငြိမ်ရေးနဲ့သားယာဝပြောရေးအတွက်ဖြစ်တယ်လို့အာဆီယံဆိုင်ရာရုရှားသံတမန်ကြီးအလက်ဇန္ဒားအီဗန်နော့ဖ်ကထုတ်ပြန်ချက်တစ်ခုမှာပြောထားပါတယ်။အင်ဒိုနီးရှားမှတ်တရရေတပ်ဖွဲ့ရဲ့တပ်မှူးအစာရက်အဗ်ဒူလာကဒီစီအေးလေးချင်းမှုဟာရုရှားနဲ့အာဆီယံစစ်ဖက်တွေအကြားပူးပေါင်းဆောင်ရွက်မှုနဲ့နားလည်မှုပိုကောင်းစေမယ်လို့ပြောပါတယ်။အာဆီယံဖွဲ့ဝင်နိုင်ငံတွေကရေတပ်တွေဟာအရင်ကလည်းအမေရိကန်နဲ့တရုတ်ရေတပ်တွေနဲ့တီးခြားစီပူးတွဲစီအေးလေးချင်းငယ်မှုပါတယ်။အင်ဒိုနီးရှားဆိုရင်အမေရိကန်နဲ့ပူးတွဲပြီးဂါရူဒါရှီးလ်ထီလိုအမည်ပေးထားတဲ့အကြီးအမားဆုံးနှစ်ပတ်လည်စီအေးလေးချင်းမှုကိုပြီးခဲ့တဲ့အောက်တိုဘာလကပဲလုပ်ခဲ့ပါသေးတယ်
။အမေရိကန်၊ဩစတြေးလျ၊ကနေဒါ၊ဂျာမနီနဲ့ဂျပန်နိုင်ငံတွေဟာရေတပ်တွေဂျပန်တောင်ဘက်စွန်းပင်လယ်ဖိလစ်ပိုင်ပင်လယ်ပယ်ထဲမှာဆယ်ရက်ကြာပူးတွဲစီရေးလေ့ကျင့်မှုအင်္ဂါနေ့ကပြီးဆုံးသွားခဲ့ပါတယ်။အင်ဒိုပစိဖိတ်ဒေသမှာတရုတ်နိုင်ငံရဲ့ချိန်ချောက်မှုကြောင့်စီရေးလေ့ကျင့်မှုတွေရဲ့အရေးပါမှုပိုပြီးမြင့်မားလာခဲ့တယ်လို့လေ့လာလူတွေကပြင်ကြပါတယ်။ Annual EX 2021လို့နာမည်ပေးထားတဲ့ရေတပ်စီရေးလေ့ကျင့်မှုကိုဂျပန်ကာကွယ်ရေတပ်ဖွဲ့ကကမ္ဘာကထပြုစီစဉ်ခဲ့တာပါ။ရေကြောင်းကြားပြတားစီရေးဆိုင်ရာလှုပ်ဆောင်ချက်တွေပါဝင်ရေတပ်လုပ်ငန်းတွေမှာပူးပေါင်းဆောင်ရွက်မှုရဲ့အရေးပါပုံကိုတရုတ်ဖော်တဲ့ဆယ်ရက်ကြာဒီစီရေးလေ့ကျင့်မှုမှာနိုင်ငံ၅နိုင်ငံကစစ်သင်္ဘောစုစုပေါင်း34စီးပါဝင်ခဲ့ပါတယ်။ထိုင်ဝမ်ကျွန်းပေါ်တရုတ်ရဲ့ဖိအားပုံပုံတိုးများလာနေတာကဂျပန်အတွက်ရောအမေရိကန်အတွက်ပါစိုးရိမ်စရာဖြစ်နေခဲ့တာပါ
Now, so you are the one who is 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 the ရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာတွေအပေါ်မြန်မာစစ်တပ်ကလူမျိုးတုံ့တက်ဖြန့်မှုလုပ်ခဲ့တဲ့ဆိုတဲ့ဆွဲဆိုမှုကိုအာဂျင်တီးနားတရားရုံးကလက်ခံလိုက်တဲ့အပေါ်မှာဒါဟာနိုင်ငံရေးအရာဖိအားပေးမှုတစ်ခုလို့မြင်တယ်လို့မြန်မာစစ်ကောင်စီဘက်ကတုံ့ပြန်ပါတယ်။နိုင်ငံသားဆက်ဆက်ရေးမှာမိဝတ်မပြတ်အောင်ဆက်ဆံသွားမှာဖြစ်ပေမဲ့ဥပဒေအရညီညွတ်တဲ့လုပ်ရက်တွေကိုပဲနိုင်ငံတကာနဲ့ပူးပေါင်းမှာဖြစ်တယ်လို့လည်းတုံ့ပြန်ပါတယ်။ဒီအကြောင်းမင်းမြန်စုံစမ်းပြီးရန်ကုန်ကသတင်းပေးပို့ထားတာကိုမတ်စုမွန်ပြောပြပေးပါရှင်။
2019ခုနှစ်တုန်းကရခိုင်ပြည်နယ်မြောက်ပိုင်းမှာစစ်တပ်ရဲ့နယ်မြေရှင်းလင်းမှုတွေအတွင်းစိုးရွားတဲ့လူခွေကျူးလွန်မှုတွေကလူမျိုးတုံးရှင်းလင်းတပ်ဖြတ်ရာရောက်တယ်လို့ဆိုပြီးဗြိတိန်နိုင်ငံအခြေစိုက်မြန်မာရိုဟင်ဂျာများအဖွဲ့ BROUK နဲ့ကျူးလွန်မှုတွေခံခဲ့ရတယ်ဆိုတဲ့အမျိုးသမီး6ဦးကမြန်မာအကြီးအကဲတွေပေါ်မှာတရားစွဲဆိုခဲ့တာဖြစ်ပါတယ်ဒီဆွဆွဲချက်တွေအပေါ်မှာတော့လက်ရှိအာဏာသိမ်းဆုပ်ချုပ်ရေးကောင်စီဘက်ကလက်မခံဘဲပယ်ချလိုက်ပါတယ်ဒါဟာနိုင်ငံရေးဖိအားပေးမှုတစ်ခုသားဖြစ်ပါတယ်လို့ဆေးအုပ်ချုပ်ရေးကောင်စီရဲ့ပြန်ကြားရေးဒုတိယဝန်ကြီးဗိုလ်ချုပ်ဇော်မင်းထွန်းက VOA မြန်မာပိုင်းကိုတုံ့ပြန်ပြောဆိုသွားပါတယ်
ကမ္ဘောဒီးယားနယ်ကတော့ကျွန်တော်တို့အခြေခံဥပဒေအရနိုင်ငံတော်လုံခြုံရေးကာကွယ်ရေးမှာမြန်မာနိုင်ငံအတွက်တာဝန်ရှိဆုံးအဖွဲ့အစည်းဖြစ်တဲ့နိုင်ငံတော်ကာကွယ်ရေးနဲ့လုံခြုံရေးတာဝန်တွေကိုထမ်းဆောင်တဲ့နေရာမှာမြန်မာနိုင်ငံဒီ1948ခုနှစ်လွတ်တော်ရပြီးခဲ့တဲ့အချိန်တွင်ပြည်ပခါများဖြစ်ပွားနေတဲ့နိုင်ငံဖြစ်တဲ့ကျွန်တော်တို့အနေနဲ့ကတော့နိုင်ငံတော်လုံခြုံရေးနဲ့ပါဝင်ရေးကိုထိတာထားတာဝန်ထမ်းဆောင်နေရတယ်ထမ်းဆောင်နေတဲ့နေရာမှာလည်းကျွန်တော်တို့သတ်မှတ်ထားတဲ့ဒါစီမင်းစည်းကမ်းများနဲ့အညီပဲရခိုင်ကတည်းကကျွန်တော်တို့ရဲ့ code of conduct လို့ဆိုတဲ့ကျင့်ဝတ်စည်းကမ်းလေးအပြင်ပြည်ပတိုက်ခိုက်မှုစီမင်းတွေရေးဆွဲပြီးဒါဆောင်ရွက်လျက်ရှိတယ်အဲလိုဆောင်ရွက်မှုတွေအပေါ်မှာတော့ရခိုင်ကလည်းဆွတ်ဆွဲချက်မျိုးလုံးရှိခဲ့ပါတယ်နောက်မှလည်းဒီလိုဆွတ်ဆွဲချက်မျိုးလုံးနောက်မှလည်းဒီလိုပြောချင်ပါတယ်ကျွန်တော်တို့အနေနဲ့ဥပဒေနဲ့ညီညွတ်တဲ့ကြုံငမ်းမှန်တယ်များဟုတ်နိုင်ငံတကာနဲ့လည်းပူးပေါင်းဆ ဆောင်ရွက်လျက်ရှိတယ်။သို့တော့ဥပဒေနဲ့မညီညွတ်ဖက်နဲ့နိုင်ငံရေးရာပြားပေးလို့တဲ့ပုံစံမျိုးနဲ့ဆောင်ရွက်တဲ့အားမျိုးတွေတော့ကျွန်တော်တို့အနေနဲ့လက်ခံမှာမဟုတ်ဘူးလို့ပဲပြောချင်ပါတယ
်။ကျူးလွန်ခဲ့တဲ့အချက်အလက်တွေကပြင်းထန်ဆိုးဝါးလွန်တာကြောင့်စုံစမ်းစစ်ဆေးပေးဖို့ဘွဲ့နိုအဲရစ်မျိုးတို့ကရာဇဝတ်မှုဆိုင်ရာပြည်ထောင်စုတရားရုံးကနေပြီးခဲ့တဲ့နိုဝင်ဘာလနောက်ဆုံးပတ်ကလက်ခံခဲ့တာဖြစ်ပါတယ်။ဗြိတိန်နိုင်ငံခြေဆိုင်မြန်မာရိုဟင်ဂျာများအဖွဲ့ BRO UK အဖွဲ့ကတော့ဒီအမှုကို၈နှစ်စမ်းပိုင်းမှာစတင်စစ်ဆေးနိုင်မှုမျှော်မှန်းထားတယ်လို့မြန်မာစစ်တပ်ကပူးပေါင်းဆောင်ရွက်မှုမရှိခဲ့ရင်နိုင်ငံတကာအင်တာပိုကနေဖမ်းဝရမ်းထုတ်နိုင်မှုအထိပါပြင်ဆင်သွားမယ်လို့အဲ့ဒီအဖွဲ့ရဲ့ဥက္ကဋ္ဌဖြစ်သူဦးထွန်းခင်က VOA ကိုပြောပါတယ်။
ကျွန်တော်တို့တွေ့ရတော့ကဒီလိုရာဇဝတ်မှုကျူးလွန်တဲ့ကောင်တွေကဘယ်တော့မှလုပ်တယ်ဆိုတာလည်းမပြောဘူးပြီးတော့ဒီဟာတွေကိုယူမဆိုင်တဲ့ပုံစံတော့ပြပါတယ်ဒါပေမဲ့တရားမျှတမှုရှာတဲ့နေရာမှာတော့ဒါကနောက်ဆုံးတော့သူတို့ဒီတရားခွင်ပေါ်မှာတော့ပေါ်လာရမှာပဲဘယ်လိုပဲညင်းနေကျွန်တော်အမှန်တရားတော့ကူရဖို့ကျွန်တော်တို့အစွဲကိုကြိုးစားသွားမယ်တကယ်လို့ဒီရာဇဝတ်မှုကျူးလွန်ထားတဲ့ဒီစစ်တပ်ကလူတွေတကယ်လို့မလာဘူးဆိုရင်စစ်တပ်ကဒီဗိုလ်ချုပ်တွေမလာဘူးဆိုကျွန်တော်တို့ကအင်တာပိုလ်နဲ့သူတို့ကိုတက်စီစီဘူဂျိုလို့ကျွန်တော်တို့အနေနဲ့ဖဲဝရန်ထုတ်ဖို့အလားအလာရှိပါတယ်နောက်ဆုံးမှာတော့
အမှုနဲ့ပတ်သက်လို့ဆေးအုပ်ချုပ်ရေးကောင်စီအနေနဲ့ပူးပေါင်းဆောင်ရွက်သွားဖို့ရှိမရှိ VOA ကမေးမြန်းလာမှာတော့ဗိုလ်ချုပ်ဇော်မင်းထွန်းကအခုလိုတုံ့ပြန်ပြောဆိုပါတယ
်ကျွန်တော်တို့ရဲ့နိုင်ငံရေးမူဝါဒအတိုင်းပဲဒါလက်လက်တကျွားပြီးဖမ်းလိုက်တဲ့ဝါဒကျွန်တော်တို့ပြင်သုံးမယ်ရင်းရရအခုရှင်လွဲနေထိုင်ရင်မူကြီးငါရအတိုင်းပဲကျွန်တော်ဆောင်ရွက်မယ်ပြည်နိုင်ငံသားမှာဒါလူ့ဘဝပြဿနာကြီးကို UDD ဆောင်ရွက်มาဖြစ်ပါတယ်။ဒါနဲ့ပြလာလို့ကြာဖီးယားဆိုတာလေဒီခင်ရတိုင်းဒါလူရင်းလူလူမလူရင်းမလူလူပြင်းနေကြပဲဖြစ်ပါတယ
်။မြန်မာစစ်တပ်ကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံတယ်လို့အခုလိုတရားစွဲဆိုတာကိုလည်းအတိအမှန်မပြည့်ဘူးလို့ပြောဆိုထားခဲ့ပူပါတယ်။2018ခုနှစ်တုန်းကရခိုင်ပြည်နယ်မြောက်ပိုင်းမှာလူမျိုးရေးဘာသာရေးအခြေခံတဲ့ပြည်ပခါတွေဖြစ်ပွားခဲ့ပြီးတဲ့နောက်စစ်တပ်ရဲ့နယ်မြေရှင်းလင်းမှုတွေအတွင်းစိုးဝါတဲ့လူခွေချိုးဖောက်မှုတွေရှိခဲ့တယ်လို့ကုလသမဂ္ဂနဲ့လူခွေအဖွဲ့တွေကသုံးသပ်ထားကြပါတယ်။အဲ့ဒီနယ်မြေရှင်းလင်းမှုတွေအတွင်းမှာရိုဟင်ဂျာ8သိန်းလောက်ဟာအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံဘက်ခြမ်းကိုထွက်ပြေးခဲ့ကြရပါတယ်။ဖြစ်စဉ်တွေအတွင်းမှာစိုးစိုးဝါဝါလူခွေချိုးဖောက်ခံခဲ့ရတဲ့ဆိုတော့အထောက်အထားတွေထွက်ပေါ်လာခဲ့ပြီးတဲ့နောက်မှာတော့ဒီမှုကို2019ခုနှစ်ကအာဂျင်တီးနားပြည်ထောင်စုတရားရုံးကိုတရားစွဲဆိုတင်သွင်းခဲ့တာဖြစ်ပါတယ်ရှင
်။မဆုမပြောပြပေးခဲ့တာပါ။ဒီတစ်ခါတော့မြန်မာနိုင်ငံတဝန်းကဒေတာတချို့ကဆန္ဒပြပွဲတွေအကြောင်းဆက်ပြောပြပေးပါမယ်။မြန်မာနိုင်ငံမှာ February 1စစ်တပ်ကအာဏာသိမ်းတာဒီကနေ့ဆိုရင်ဆယ်လပြည့်သွားပါပြီ။စစ်အာဏာသိမ်းတာဆန့်ကျင်တဲ့အကြမ်းမဖက်ဆန္ဒပြမှုတွေကိုစစ်တပ်ကပြစ်ခတ်နှိမ်နှင်းခဲ့ပြီးနောက်ဆန္ဒပြသူတွေရဲ့နိုင်ငံနေရာအနှံ့ခုခံတော်လှန်မှုတွေပေါ်လာပါတယ်။ဆန္ဒပြမှုတွေအရှိန်လျော့သွားတယ်ဆိုပေမဲ့ဒီကနေ့အထိမြို့ပေါ်တွေမှာလျှက်တပြက်ဆန္ဒပြမှုတွေရှိနေသေးပါဒီအကြောင်းရန်ကုန်ကသတင်းပေးပို့ထားတာကိုမက်ခင်ဖြူတွေကပြောပြပေးမှာပ
ါဖေဖော်ဝါရီလစစ်တပ်ကအာဏာသိမ်းခြင်းကစလို့နိုင်ငံတော်မှာအကြမ်းမဖက်ပဲချီတက်ဆန္ဒပြတာတွေကိုစစ်ကောင်စီရဲ့အကြမ်းဖက်ဖြိုခွဲဖမ်းဆီးမှုတွေကြောင့်အင်အားများပြားနဲ့ဆန္ဒပြမှုတွေအားနည်းလာပေမဲ့လို့လက်ရှိဆီယနာသိမ်းမှုဆယ်လပြည့်တဲ့အချိန်အထိနိုင်ငံတော်မှာပျောက်ကြားသပိတ်တွေနဲ့ဆီယနာရှင်ကိုစန့်ကျင်ကြောင်းအကြမ်းဖက်ဆန္ဒပြတာတွေကတော့ရှိနေသေးပါဒီကနေ့မှလည်းရန်ကုန်မြို့မှာအမျိုးသမီးတွေဦးဆောင်တဲ့အာနာရှင်ဆိုတာအရှင်မထွက်ဘူးဆိုတဲ့ခေါင်းစည်းစရံအဖြစ်အချိန်တိုလျက်တစ်ပြက်ချီတက်ဆန္ဒပြခဲ့ကြတယ်လို့Women Alliance Burma အမျိုးသမီးတပိတ်ကမတ်တော်တော်က VOA ကိုပြောပါတယ
်အခုတော်လိုင်းရေးမတိုင်ခင်မှာကောတော်လိုင်းရေးကာလအတွင်းမှာရောအကြမ်းဖက်စစ်တပ်ကလှုပ်ဆောင်နေတဲ့အမျိုးသမီးတွေပုံမှာဟောအကြမ်းဖက်ထားတာရှိရယ်အဲ့ဒီအပေါ်မှာမှာအကြမ်းဖက်စစ်တပ်တွေအစ်တန်ကနေကင်းလွတ်နေသေးတယ်ပေါ့ဆိုတော့အမားတို့ကသူတို့ရဲ့အကြမ်းဖက်မှုလုပ်ရက်တွေအတွက်ကိုထိုက်တန်တဲ့ပြစ်ဒဏ်ကိုသူတို့ပေးနိုင်မှုအတွက်အမားတို့အဓိကတောင်းဆိုချင်တာပေါ့နော်တောင်းဆိုချင်တဲ့စိတ်နဲ့အမားတို့ထွက်တယ်။နောက်ဒီလိုထွက်တဲ့အခါမှာလည်းအမားတို့ရဲ့တပိတ်ရဲ့ခေါင်းစဉ်ကိုရွေးတဲ့အခါမှာအမားတို့ဒီဟိုတမိုင်းဝင်စကားပေါ့နော်။နေလူလူတို့အမားရဲ့တမိုင်းဝင်စကားတစ်ခုဖြစ်တဲ့အာနာရှင်ဆိုတာဘယ်တော့မှအရှင်ထွက်မထွက်ဘူးဆိုတဲ့စကားကိုဥတည်ပြီးတော့အမားတို့ဒီတပိတ်ကိုထွက်ဖြစ်တယ်ပေါ့
။နိုင်ငံတဝန်းက Women Alliance Burma အမျိုးသမီးတပိတ်အဖွဲ့ရှိတဲ့မြို့တိုင်းမှာဒီလိုအမျိုးသမီးတွေဦးဆောင်တဲ့တပိတ်တွေထွက်ကြတာဖြစ်တယ်လို့သူကပြောပါတယ်။ရန်ကုန်မှာလိုပဲမန္တလေးရင်မပင်စလင်းကြီးကလေးမျိုးတွေမှာလည်းအမျိုးသမီးတွေဦးဆောင်တဲ့ဆန္ဒပြမှုတွေရှိခဲ့ပါတယ်။စစ်တပ်ကအာဏာသိမ်းခဲ့တဲ့ကနေ့စဉ်မပြတ်ချီတက်ဆန္ဒပြနေကြတဲ့ကလေးမျိုးမှာဒီကနေ့မနက်ပိုင်းအစောပိုင်းအာရုံဥကရေကစစ်အာဏာရှင်စန့်ကျင်ရေးချီတက်ဆန္ဒပြကြတာပါ။စစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူကာကွယ်ရေးတပ်တွေထိတွေ့တိုက်ပွဲဖြစ်ပွားမှုများတာကြောင့်စစ်ကောင်စီဘက်ကလုံခြုံရေးတင်းကျပ်စစ်ဆေးမှုတွေရှိနေတဲ့ကြားက နေစင်မပြတ်ချီတက်ဆန္ဒပြကြတဲ့ကလေးမျိုးတပည့်ရဲ့ရည်ရွယ်ချက်ကိုတော့ဥဆောင်ပါဝင်သူတူကအခုလိုပြောပါတယ်
။တော်လိုင်းစားခဲ့လဲဒီဆန္ဒပြငြင်းချင်းချင်းနဲ့ပေါ့နော်။ကျွန်တော်တို့ဆန္ဒပြရင်းနဲ့စားခဲ့တာပေါ့။ဒီဆန္ဒပြယုံနဲ့ဒီစိတ်ကောင်းစီကမဆင်းပေးတုတ်ချမသွားဘူးဆိုတော့နားလဲတယ်နော်။ဒီတခြားအကြောင်းတွေတော့ရှိရပေါ့။မြို့တော်လိုင်းကြီးမှာဒီကဏ္ဍတွေအများကြီးရှိတယ်။အားလုံးဝိုင်းဝန်းပြီးမှစူးစမ်းမှဒီဆရာနာပြန်မြင့်ပြတ်မယ်ဆိုရယ်တန်ကျက်တွေနဲ့ဘုရားအခက်ခဲစားပေါ့နော်။အဲ့လမ်းဆန်းစည်းမှုကြီးကြားတဲ့အနေနဲ့ဒီစုံမိုးရမချောင်းဒါဆနာပြနေပါတော့အာတင်းပြီးဆက်ဆက်ပြီးမှနောက်ပြီးတော့ဒီပြည်သူတွေအားလုံးလည်းဒီလိုမျိုးတွေးမေးဘူးဆိုတဲ့အကြောင်းပေါ့နော်ပြည်သူတွေအားလုံးအဲတမန်ငံလုံးတိုင်းတန်းနေနေအောင်ပေါ့နော်ဒီလိုမျိုးဆက်ဆက်ကြားနေလုပ်နေရတာပေါ့အဲရှေ့ဆက်လဲရတဲ့နည်းနဲ့ပေါ့နော်ဒီလိုမျိုးဒီမှာဆင်းလို့မရနိုင်တော့တဲ့အခြေအနေဖြစ်မှာမဟုတ်ဘူးရတဲ့နည်းနဲ့ဒီဆက်နာခြင်းကိုဆက်ပြီးတော့ဆန့်ကျင်တော့မှာပေါ့
ကလေးမျိုးအနီးဝန်းကျင်မှာစစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူကာကွယ်ရေးတပ်တွေထိတွေ့တိုက်ပွဲတွေရှိနေတာကြောင့်စစ်ကောင်စီတပ်တွေကကလေးမျိုးထဲမှာလုံခြုံရေးအထူးတင်းကျပ်ပြီးဖမ်းဆီးမှုတွေလည်းနေ့စဉ်အများအပြားရှိတယ်လို့ဒေသခံတို့ကပြောပါတယ
်။နိုဝင်ဘာလအကုန်လုံးဒီအခုဒီမှာပြည်နေရောက်ပြီးတော့အဲ့မှာဒီမျိုးရဲမှာပေါ့နော်မျိုးရဲမှာရဲ့တို့ကဒီတော်နေနဲ့တက်ကလည်းနင်းပေါ့နော်ဒီရဲတွေကိုတို့လိုက်လံတိုက်ခိုက်နေရလေရှိတယ်မျိုးရဲမှာကြာလည်းတပြိုင်နေပေါ့ဆန်းစည်းတွေတော့ကျက်နေရှိတယ်သူတို့မနေ့၄နိုင်လောက်ထဲကထပြီးတော့အဲ့လိုမျိုးပေါ့နော်သူတို့တင်းရတဲ့အိမ်မျိုးဟိုလိုက်ပြီးတော့လိုက်လံဆန်းစည်းကြရင်ရှိနေပေါ့မြေပြင်ကနေဟို supporting ပေးနေရော CPN support တွေ PDF support တွေ supporting တမားတွေကိုဟိုအဆက်ဖြတ်ခြင်းနဲ့ပုံစံမျိုးပေါ့နော် PDF တွေထည့်တွေ့အောင်ဒီဖြတ်လေးပြဲပုံစံမျိုးနဲ့သူတို့လုပ်တဲ့ပုံစံမျိုးရှိတယ်ပေါ့လုံးဝလှူရှားလို့မလွယ်အောင်ပေါ့နော်မိုးစားကကလေးအနေပါပါတယ်ပေါ့နော်ကလေးရော
မန္တလေးမှာတော့ဒီကနေ့ပုံပေါက်ကွဲမှုတချို့ရှိခဲ့ပြီးထိခိုက်မှုတွေလည်းရှိခဲ့တယ်လို့သိရပေမဲ့လို့ထိခိုက်သေးဆုံးမှုကို VOA ကတိကျအတိမပြုနိုင်သေးပါဘူးဆရာနာသိမှုဆယ်လပြည့်ချိန်မှာနိုင်ငံတော်အလျက်တစ်ပြက်ဆန္ဒပြမှုတွေရှိတယ်လို့ပြစ်ခတ်မှုတွေပေါက်ကွဲမှုတွေလည်းနေစဉ်လို့လို့ရှိပါတယ်ကြားပြင်တက်ကြွလှုပ်ရှားသူတွေကိုရှာဖွေဖမ်းဆီးတာတွေရှိနေပေမဲ့ရန်ကုန်မန္တလေးကလေးမုံရွာဖားကန့်ရွှေဘိုစလင်းကြီးရင်မပင်လက်ပရောင်လောင်းလုံစားတဲ့ဒေသတွေမှာဆရာနာသိမှုကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေကတော့ဆက်ပြီးတော့ရှိနေပါတယ်ရှင်
။မခင်ပြည်တွေပြောပြပေးခဲ့တာပါ။အခုတခါတော့ရှမ်းပြည်မြောက်ပိုင်းနဲ့ကချင်မှာ KIA နဲ့စစ်ကောင်စီတပ်တွေရဲ့တိုက်ပွဲအခြေအနေကြည့်ကြရအောင်ပါ။ရှမ်းပြည်နဲ့မြောက်ပိုင်းကုတ်ခိုင်မြို့နယ်အတွင်းမှာဒီမနက်ခင်းကစစ်ကောင်စီတပ်နဲ့ကချင် KIA နဲ့ကိုးကန် MNDAA ပူးပေါင်းတပ်တွေကြားနိုင်ဝက်ခန့်အကြားတိုက်ပွဲဖြစ်ပွားခဲ့သလိုကချင်ပြည်နယ်မိုးညင်းမြို့နယ်အင်းတော်ကြီးဒေသဘက်မှာလည်းစစ်ကောင်စီတပ်နဲ့ကချင် KIA အကြားတိုက်ပွဲဖြစ်ခဲ့ပါတယ်။ရန်ကုန်ကလာတဲ့ရှမ်းမြောက်နယ်ကချင်ပြည်နယ်ကတိုက်ပွဲသတင်းကိုကိုအောင်မြတ်သူကပြောပြပေးပါမယ်
။ရှမ်းပြည်နယ်မြောက်ပိုင်းနဲ့ကချင်ပြည်နယ်အတွင်းမှာဒီရက်ပိုင်းအတွင်းတိုက်ပွဲဖြစ်ပွားတာမိုင်းခွဲတာတွေနေ့စဉ်လိုဖြစ်ပွားနေပြီးဒီကနေ့မနက်ခင်းမှာတော့ကုတ်ခိုင်မြို့နယ်ပြည်တော်စုကားလိုင်းရဲ့အနောက်ဘက်ခြမ်းမှာတိုက်ပွဲဖြစ်ခဲ့တာပါဒီကနေ့တိုက်ပွဲဖြစ်ွားတဲ့နေရာဟာလွဲကော်ရွာအနီးမှာဖြစ်ကြောင်းကုတ်ခိုင်ဒေသခံတူက VOA ကိုအခုလိုပြောပါတယ
်လွဲကော်ဘေးနားမှာတိုက်ပွဲဖြစ်တယ်တဲ့အဲ့ဒါမှလက်နက်ကြီးက3000လောက်ပြည်တယ်တဲ့အများအကုန်နိုင်ဒီကောမှာဖြစ်တယ်လို့ပြောတယ်ဓာရီဝတ်ချိုချိုတော့ကြားတယ်ပြောတယ်ဒီနေ့ကကားလိုင်းဈေးနည်းဆိုတော့ဈေးတော်ဆုံးပြောရတယ်ကားလိုင်းနဲ့ဆိုလို့ရှိရင်တော့တော့တောင်းမှန်တော့ဦးတော့ဒီအရင်ကကွမ်းနဲ့အနောက်ပေါင်းနေတာရှိတယ်တဲ့။အထူးကြတော့ဘာမှမကြောက်ဘူးကွ။
အခြားကွက်ခန့်ဒေသခံတူကလည်းတိုက်ပွဲဖြစ်ပွားမှုအခြေအနေကိုအခုလိုပြောပါရစေ။
ညာ၈နိုင်နဲ့၉နိုင်ခွဲဝန်းကျင်တော့ကွက်ခန့်ရဲ့ဟိုကအနောက်ဘက်ပေါ်ဒီတာလန်တွေကောကပ်ပေါ်လေကောရွာသေးလို့ပြောရတာ။ဟို၈နိုင်ဝန်းကျင်တော့ဒေရင်တစီလာတယ်လို့ပြောကြတာပေါ့။တာလန်ဆက်ဆက်ပြီးပြောရတယ်နော
်။သူကတော့တိုက်ပွဲဖြစ်ပွားတာဟာစစ်ကောင်စီတပ်နဲ့ကိုကန့် MNDAA အကြားဖြစ်ပေါ်တာလို့ပြောပါတယ်။နိုဝင်ဘာလ28ရက်နေ့ကလည်းကုတ်ခိုင်မြို့နယ်မန်ပြင်းရွာနီးမှာစစ်ကောင်စီတပ်နဲ့ကချင် KIA နဲ့ကိုကန့်ပူပေါင်းတပ်တွေအကြားတိုက်ပွဲဖြစ်ပွားခဲ့ကြောင်းဒေသခံတွေကပြောပါတယ်။ဒီကနေ့မနက်7နာရီလောက်မှာလည်းကချင်ပြည်နယ်မိုးညင်းမြို့နယ်အင်းတော်ကြီးဒေသဘက်မှာစစ်ကောင်စီတပ်နဲ့ကချင် KIA တပ်ဖွဲ့အကြားတိုက်ပွဲတစ်ကြိမ်ဖြစ်ခဲ့ပါတယ်။ဒီတိုက်ပွဲဟာစစ်ကောင်စီတပ်တွေမိုးညင်းမြို့နယ်အင်းတော်ကြီးဒေသအညောင်ပင်ရွာဘက်ကိုစစ်ကြောင်းလှည့်လည်စဉ်အတွင်းဒေသတွင်းခြေဆိုင် KIA တပ်ရင်း26ကတပ်ဖွဲ့ဝင်တွေနဲ့အချိန်တိုထိတွေ့တိုက်ပွဲဖြစ်ခဲ့တာဖြစ်ကြောင်းမိုးညင်းဒေသခံကအခုလိုပြောပါတယ်
။တိုက်ပွဲဖြစ်တယ်က26ဘက်မှာပါကျွန်တော်တို့ညောင်မေကဓာကြီးမှာမနေ့ပိုင်းခဏလေးပဲစက်တက်ကြတွေကလှူရှားလေးရှိလာတယ်ရယ်။လှူရှားလေးတွေရှိလာကြလို့ဖြစ်လိုက်တာ။လူကြီးအကြာကြီးနဲ့မဟုတ်ပါဘူး။လှူရှားကသူတို့လာလေးကနေတော့မှသူတို့ကနည်းနည်းကြုံလာတဲ့သဘောပေါ့အဲ့ဒါမှအခက်မှုဖြစ်သွားတာ
။ထိကိမှုအခြေအနေကိုတော့မသိရသေးကြောင်းလည်းပြောပါတယ်။KIA ရဲ့ပြန်ကြားရေးတာဝန်ခံဘိုးမူကြီးနော်ဘူးက Leshi Shambi and Yopine, Kokai Mune, my people are a type worry in a petalo. All she did regard the rain people are a machine, the young Piovare. Kitchen Mune, Mune, Energy did that type where the Ringuro, Majadi are the young Piovare. Bigger and we Malan Sangai Nigaro, Zagain Dine, Kitchen Bine, Nezer, Energy, and now bet. Don't be your nigga, Kia, day in a such a chase as Kango. Second seat the bagger, Lijongani, Bunja decorate, she gave you worry. Eddie Yaga, Napata Duija, take web Pipora Mashibe, Lijonga decadaha, Kia, day in a such a bema, PDF the Puria, Kuoni Rajopinajong, don't the Javare. Nema second seat bagger, PDF, Piduka, Jedrigo, Kia, Bawin, Diana Lenagan, Chuga, Tin, Pinuari, Akuni, Pinuari, Shidelo, Majamaja, Topi and Bosu Dabarakna.
ก็เมื่อตัวเปียเปียไปเกเรชั้นเหมี่ยวในกระเชิญปีเนี่ยอตรึงกาไตปวยอฉินนี่บาสะบี้รอกะลีตองบายเจยวาตะชูมีชู่ဖြက်စီခံရတဲ့တရင်ကိုလည်းတင်ပြပေးပါမယ်စကိုင်းနိုင်ကလေးမျိုးနဲ့တောင်ပိုင်းကလေသားเจยวาနဲ့ကုကုเจยวาတွေကအိမ်တချို့ဒီကနေ့မနက်ပိုင်းကမီးရှို့ဖြက်စီခံရပါတယ်ဒေတာတဝိုက်မှာไตปวยဖြစ်ပွားတာမျိုးမရှိပေမဲ့စစ်ကောင်စီတပ်တွေကနေမြေရှင်းလေးအနေနဲ့ရွာတွေကိုဝင်ရောက်လာနေတယ မ်းမြစင်အောင်ကပြောပြပေးပါမယ်
။ကလေးမျိုးနယ်တောင်ပိုင်းမြစ်တာမြေအရှိဘက်ကန်ဖြစ်တဲ့လဲချားကြီးရွာနဲ့ကုတ်ကိုကြီးရွာတွေမှာဒီကနေ့မနေ့10နှစ်လောက်ကစပြီးတော့မီးရှို့ဖျက်ဆီးခံနေရတယ်လို့ကိုရိုင်းမျက်မြင်တွေ့ခဲ့တဲ့လဲချားရွာကန်တူက VOE ကိုပြောပါတယ်။
ကုတ်ကြီးဒေသမီးရှို့များတော်တော်ကိုအခြေအနေဆိုးနေပါပြီ။အဲ့ချစ်တရာကျော်လောက်ရှိတဲ့ရွာလေးကိုစစ်ကောင်စီကမီးနဲ့အားဆုံးရပါအမှန်ကတော့10နှစ်လောက်ကစဆူတာမှခဏစီရဆိုအင်ချီရတော့ဒါ20ဒါ30ရတော့ကျော်သွားပြီအမ30ရတော့ကျော်သွားပြီအခုဆိုရှင်မနေပုံနေပါဘူးအခုဒီပိုလိကြတော့အခုချစ်ကူနေနေပါဘူးနောက်တော့ဆွဆွနေရစမှာလေစစ်ကောင်စီကကိုယ်တိုင်ကတော့ဝင်ကြည့်အောင်ပါဘူးအမကျွန်တော်တို့ကအနာမရှိတဲ့ရွာလေးကနေနေရတာပါ
ကြီးရွာကိုမီးရှူတာစစ်ကောင်စီတပ်ကဖြစ်တယ်လို့မျက်မြင်ကြီးရွာသားတွေကပြောပေမဲ့စစ်ကောင်စီဘက်ကတော့ဒီကိစ္စမှာတစုံတရာတုံ့ပြန်ပြောဆိုတာမရှိသေးပါဘူးနိုဝင်ဘာ28ရက်နေ့ကလေးကစစ်ကောင်စီကအင်အားအမြောက်အများနဲ့ကြေးရွာတွေဘက်ကိုနေနေရှင်းလင်းရေးဆိုပြီးတော့စစ်ကြောင်းထိုးလာတာကြောင့်လေကြားရွာ၊ကိုကိုရွာ၊ရေရှင်ရွာ၊အင်းကျွန်းရွာနဲ့ရှားတော်ရွာအပြင်ကြောက်ပြုတ်ရွာ၊ကြောက်စဲရွာ၊မုံတော်ရွာ၊အောင်သာယာရွာ၊ကြန့်သာရွာ၊တင်သာရွာ၊ကြောက်ဖူးရွာ၊အရှိစီးရွာနဲ့ဒိုးနွယ်ရွာဒေသခံတွေအိုးရင်စွန့်ခွာထွက်ပြေးနေကြရပါတယ်။တက်ကြီးရွေဦးနဲ့ကလေးတငယ်တွေအပါအဝင်ဒေသခံကြေးရွာသားတွေဟာတောတောင်မှာပုန်းခိုနေရပြီးတော့တချို့တွေဟာစားနပ်ရိက္ခာတွေမရှိတော့ဘူးလို့လည်းဒေသခံတွေကပြောပါတယ်
။ဒေသခံတွေကအိမ်တွေမှာတယောက်ပန့်ဖြစ်ကြပါဦးတိတ်ပါလုံးရွာလုံးချင်းခပြင်းကြတာသူတို့ရဲ့ခွေးတွေကြောက်လို့သူနာကိုသူတို့ကိုသူတို့ရန်ကားပြီးလာစုတာပါ။စိုက်ပွဲလည်းဒါမှမရှိပါဘူး။သူစစ်တောင်းထိုးပြီးခါမှဝင်စုတာပါ။သူတို့ကလည်းစီစီတွေတော့ထဲတော့နင်းစားတယ်မတွေ့ဘူးဆိုချင်ပါထဲတွေခါမှအိမ်တွေကိုမီးရှို့တယ်။ခုနေ့ကျင်းကားလည်းဆောင်းတွင်းလည်းဖြစ်ပြန်တဲ့ကလေးငယ်တွေလည်းတော့ထဲမှာချမ်းချမ်းအေးအေးနဲ့ထွက်ပြေးနေကြတယ်။တချို့ကစားနပ်ရိက္ခာတောင်မရှိကြတော့ဘူး။
ကလေး PDF တာဝန်ရှိသူတူကတော့သူတို့နဲ့စစ်ကောင်စီတပ်တွေကြားမှာအဲ့ဒီဒေတာဝန်ချင်မှာအပြန်အလှန်တိုက်ပွဲတွေမရှိဘူးလို့ပြောပါတယ်။ဒါပြင်ပြီးခဲ့တဲ့နိုဝင်ဘာ28ရက်နေ့ကရေရှင်ရွာမှာလည်းနေအိမ်15လုံးမိရှုဖြစ်စီခံရတယ်လို့ရေရှင်ရွာကတူကအခုလို့ပြောပါတယ
်။ရှင်ကတော့မနေ့ကဝါရှုခံတာ15ရက်လောက်ရှိမယ်နေနေချင်း။ဟိုအလီရကထွက်ပြေးနေကြတယ်။ဒီရက်မှာတော့တယောက်ပါမရှိကြဘူး။တော့မှာပုံကြလဲဆောင်မပြေဘူးအဲ့လိုမျိုး။အဲ့ဒါတို့ကတောင်ပေါ်လည်းတစ်ဖက်အဲ့လိုမျိုးအဖက်အများကြီးနဲ့အဲ့လိုမျိုးခွဲတယ်မှာစစ်ကြောင်းထွက်ချောက်ခါကြတယ်။ငယ်တိန့်ချောင်းက300ကျောက်ခါကြပြီးရမူလေကိုကြောက
်ကလေးမျိုးနယ်တွင်မှာနေနေရှင်းလင်းရေးနဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်တာမျိုးတော့မရှိသေးပါဘူး။ဒါပေမဲ့စကိုင်းတိုင်းအတွင်းကမင်းကြီးနဲ့တပင်းဘက်မှာတော့စစ်တပ်ကလေရင်နဲ့စာရီကျဲချနေတယ်လို့ဒေသခံတွေကပြောပါရတယ်။အဲ့ဒီစာရီထဲမှာတော့ PDF တွေကိုလက်မခံမဲရက်ရွာကပူပေါင်းတာစီဖို့နဲ့ကြီးရွာတွေကဓာရီကိုမထိန်နိုင်ဘူးဆိုရင်ရွာတွေကိုပြောင်းရွှေ့ပြီးတော့စုစည်းရွာဖြစ်တိဆောက်သွားမယ်လို့ဖော်ပြထားပါရတယ်။စစ်ကောင်စီဘက်ကတော့အခုလိုလေကြောင်းကစာရီကျဲချတယ်ဆိုတဲ့နဲ့ပတ်သက်ပြီးတော့တစုံတရာပြောဆိုတာမရှိပါဘူး။လက်ရှိအဖြစ်တော့စကိုင်းတိုင်းကလေးမြို့နယ်တောင်ပိုင်းမှာစစ်ကောင်စီကစစ်အင်အားဖြန့်ချထားတယ်လို့ဒေသခံတွေကပြောပါတယ်ရှင
်။မမသည်စင်အောင်ပြောပြပေးခဲ့တာပါ။ဗိုလ်တပူးညရဲ့တည်င်းပြပချက်တွေကတော့ဒီလောက်ပါပဲ။မကြခင်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေမှာဗိုလ်တပူးညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ခဏတွေကိုနားဆင်ရဖို့ရှိပါတယ်ရှင်
။ VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။Android address ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။
VOA American အတန်းကနေမြန်မာဘာသာအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။သတင်းရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့တချင်တောင်းခြင်းနဲ့ဆိုရင်တော့ကျမတို့စီကို email လိပ်စာ burmese@voanews.com ကိုပေးပို့နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာရဲ့ message ကနေတဆင့်လဲဆက်သွယ်နိုင်ပါတယ်။အခုဆက်ပြီးတော့ဗိုလ်တော်ဘုရားရဲ့အပတ်စဉ်ကဏ္ဍတွေတင်ဆက်ပေးပါပါ။ဗိုလ်တော်ဘုရားညတင်ဆက်ပေးနေကြအပတ်စဉ်ခဏတွေကဥကြောစံတာရဲ့မြမအရေးသုံးသက်ချက်နဲ့ကိုရန်နိုင်ရဲ့အားကစားကဏ္ဍစတဲ့အပတ်စဉ်ခဏတွေမတိုင်ခင်အခုအရင်ဆုံးတော့ဒေါက်တာတန့်စော်ရဲ့လူလူနဲ့ကျမရဲ့အစီအစဉ်ကိုတင်ဆက်ပေးချင်ပါတယ်။ကဘာမှာဆင်းရင်ပါမှုပြဿနာကြောင့်ကျမရဲ့ဆိုင်ရာနစ်နာဆုံးရှုံးမှုတွေအများကြီးရှိတာပါ။ဒီပဏိအမှုဇီဝဆင်းရင်ပါမှုပြဿနာကလည်းတဖြည်းဖြည်းကြီးထွားလာနေတာကြောင့်ဘလို့အကြောင်းတွေကဒီပဏိအမှုဇီဝဆေးရင်ပါမှုဖြစ်တာလဲဆိုတာလူမှုနယ်ကျန်းမာရေးအစီအစဉ်မှာဒေါက်တာတန့်စော်တင်ပြထားပါဗ
ျာ။ဘာမှပဏိအမှုဇီဝဆေးပါတွေကိုဆေးရင်ပါမှုဖြစ်ပြီးဆေးမတုံ့မှုဖြစ်ပေါ်တဲ့ပြဿနာဟာတဖြည်းဖြည်းကြီးထွားလာနေရပါ။ပဏိအမှုဇီဝဆေးပါတွေဆေးရင်ပါမှုဖြစ်ရခြင်းရဲ့အကြောင်းရင်းတွေလည်းမှာပဏိအမှုဇီဝဆေးပါတွေကိုလဲမှားစွာအသုံးပြုခြင်းကလည်းအကြောင်းတစ်ခုဖြစ်ပါဝင်လျက်ရှိတယ်လို့ကျမရဲ့တင်အက်ဒီတာတူဖြစ်သူဒေါက်ထွေးစီမန်းကအခုလိုပြောပါရယ်
။ဘာကြောင့်ဖြစ်သလဲတော့ဆိုရင်အဓိကအကြောင်းရင်းကိုပြောလို့ရှိရင်တော့အဲ့ဒီဆေးတွေကိုအမှုပဋိဇီဝပုံကိုလဲမှားစွာအသုံးပြုခြင်းကြောင့်ဖြစ်တယ်လို့ချုံးနုံပြီးပြောရလို့ရတယ်။ဘလို့လဲလဲမှားတာသုံးလဲဆိုတော့ပြန်လေ့လာလို့ရှိရင်ခက်ပြီးခွဲလို့ရတယ်နော်။အဲ့ကြတော့ဒီပထမအဆုံးတော်လာကျွန်တော်တို့ကဆေးပစ်သွားတဲ့အတိုင်းပဲပဋိဇီဝဒီဆေးတွေကိုပဋိအမှုဇီဝဆေးဝါးတွေကိုအလွန်အကျွံသုံးတာတယ်နော်။ဘာကြောင့်အလွန်အကျွံသုံးတယ်လဲဆိုတာဘလို့အဖက်နဲ့သုံးနေကြတဲ့ကြောင့်အလွန်အကျွံလို့ဖြစ်သွားတာနော်။ဘလို့အဖက်နဲ့သုံးနေကြတာပေါ့။ပဋိဇီဝသုံးတဲ့အခါမှာဆိုချင်းဟိုမှာကာကွယ်တဲ့အရင်းနဲ့သုံးတာလည်းရှိတယ်။ဘလို့အသေးပနဲ့ကာကွယ်ဖို့ဆိုပြီးတော့သုံးနေတာလည်းရှိတယ်။နောက်တကယူနာတွေကိုယ်တိုင်ကဒီပုဇာဆေးတွေကျောင်းငါတော့ခိုင်းတဲ့ခါမှာเนาะအန်တရာကိုပြည့်အောင်เนาะမတော့ဖဲနဲ့ဈေးကိုကိုဖြတ်ပြစ်တာမစိုးမပုတ်ဆော့တဲ့ခါကြတော့ဒီဈေးတွေကခဏနိုင်ရင်ရှိသွားတယ်เนาะပိုးတွေကခဏနိုင်ရင်ရှိသွားတယ
်ပရိအမှုဇီဝဆေးဝါးတွေကိုဈေးရင်ပေါင်းဖြစ်စေတဲ့နောက်ထပ်အကြောင်းရင်းတစ်ခုကတော့ပရိအမှုဇီဝဆေးဝါးတွေကိုလူတွေမှာသာမကထရိတ်ဆန်တဲ့အပင်တွေမှာပါအလွန်ကြုံသုံးဆွေးနေတာအကြောင်းဖြစ်တယ်လို့ဒေါက်တာစီမန်ကရှင်းပြပါတယ
်ဒီဈေးတွေကိုပဲဗနီယာမာတွေသုံးနေကြတယ်ဆိုတော့လူတွေတင်မှာမဟုတ်ဘူးရိတ်ဆန်ဝေးပြီကျွန်တော်တို့အိမ်စားသားစားတရိတ်ဆန်နေပေါ့ကြီးမကြွက်နွားဝေးပြီဒီမှာလဲဒီဆေးတွေကိုသုံးနေကြတယ်အဲ့တော့ဆေးသုံးမှုကပူများလာတယ်ဒါပေမဲ့ငါတို့ပစွန်တို့ဝေးမြူရေးလုပ်ငန်းတွေရေလို့ငါဝေးမြူရေးလုပ်ငန်းတွေမှာလဲဒီပုစော့ဆေးတွေသုံးနေကြတယ်ဟောပုစော့ဆေးအသုံးပြုမှုကတိတ်ကျပြတ်မြီများလာတဲ့ခါကျတော့သူ့ရဲ့ခဏရင်အားရှိဖို့နော် resistance ဖြစ်ဖို့အခွင့်အရေးတွေလဲပူများလာတယ်ဟောတကားဒါလည်းမကောက်ဘူးတပင်းနေစိုက်ကျိုးလေးတွေမှာလည်းအားတွေကိုသုံးလာကြပြီကျွန်တော်တို့တစ်ခါမှမကြားဘူးသေးတဲ့ဒီပေါ်ပေါ့ဥပမာလိမ္မောပင်နော်လိမ္မောချန်နေမှာအဲ့လိမ္မောတွေပိုးမကြောက်အောင်လို့ဆိုပြီးတော့ streptomycin လို့ antibiotic တွေကိုဆေးနဲ့ဖျန်းတာရှိတယ်နော်ကျွန်တော်တို့က tulip pan ကျွန်တော်အားလုံးသိပါတယ်သစ္စာပန်းခေါ်တော့ပဲမနိုင်ဘူးတော့သစ္စာပန်းစိုက်ကျိုးလေးမှာလည်းပန်းမစိုက်ကျိုးလေးမှာလည်းသူ့ဥပမာပိုးမကြောက်အောင်တပင်းနေပန်းနေပို့ပြီးတော့ပွင့်လာအောင်ဆိုပြီးတော့ဒီဘောကဒီအန်တီဘိုတစ်တွေသုံးနေတာဟောနမူနာအပြင်ဘလို့ဆေးတွေပေးရဆိုရင်ပူပိုးသက်ဆေးတွေပေါ့နော်ပူရလည်းရှိတာဟုတ်ပူပိုးတွေကြလည်းရှိတယ်ကြောင့်ပူပိုးသက်ဆေးတွေကိုဖျန်းနေရတယ
်ဒီခွေတန်ရှင်းမှုနဲ့ပဝန်းကျင်တန်ရှင်းမှုအားနေတာကမ္ဘာရာသီဥတုပြောင်းလဲလာတာနဲ့ပရိအမှုဇီဝဆေးဝါးအမျိုးအစားတွေပေါ်ထွက်ဖို့နှောင့်နှေးကြံ့ကြာတာတွေကလည်းပရိအမှုဇီဝဆေးဝါးအရင်ပါမှုဖြစ်အောင်တောင်းအဖြစ်စေတဲ့အကြောင်းရင်းတွေဖြစ်တယ်လို့ဒေါက်တာစီမန်ကရှင်းပြပါရယ
်နော်အဲ့တော့ဒီခွေတန်ရှင်းရင်မကောင်းရင်ပဝန်းကျင်တန်ရှင်းရင်မကောင်းရင်လည်းဝင်တယ်နော်ကိုယ်တော့ဝင်တယ်ဝင်တဲ့အတွက်ကြောင့်ပရိဇီဝကိုတုံးတယ်တုံးတဲ့အတွက်ကြောင့်အလွန်ညွန်တုံးတဲ့အတွက်ကြောင့်ဆေးရင်ပါမှုတွေဖြစ်လာတယ်နောက်တစ်ခါဒီကျမကြီးတည်သူတောင်းချမှုပေးတဲ့နေရာတွေဆေးရုံကိုလင်းပြောရင်ဆေးရုံဆေးခန်းတွေမှာလည်းမခွဲစိတ်ခန်းနေရှိရင်ရှိမယ်နော်ဆေးရုံတွေရှိမယ်အဲ့ဒီနေရာတွေမှာလည်းပိုးစံစင်မှုကိုစနစ်တကျမလုပ်ဘူးဆိုလို့ရှိရင်ကိုယ့်စပုတ်ကဝင်မှာပဲဝင်တဲ့အခါမှာအာဒီကပုဒ်တဆေးတွေကိုတုံးပါဗျာရောတုံးတဲ့အတွက်ကြောင့်တကအလွန်ညွန်နေတုံးဖြစ်လာမယ်သုံးဆွဲမှုတွေများလာတဲ့အတွက်ကြောင့်ဒ ီဆေးရင်မမှုပြဿနာလည်းပိုများလာတာဖြစ်တယ်။နောက်သူတို့ဘလောက်ထီအောင်ပြောထားရဲဆိုလို့ရှိရင်ကဘာရာဇီတို့ပြောင်းလဲလာခြင်းလည်းအားကြီးသက်ဆိုင်တယ်။ကဘာရာဇီတို့ပြောင်းလာတဲ့ခါကျကဘာရဲ့ပူနွေးလာတယ်။အဲ့တော့ကဘာရဲ့အမှုချိန်တွေသွတ်ဆူသွတ်ဆူမှုတွေပြီးနေလာတဲ့ခါမှာအချို့သောပတိရဲ့ပိုများမူနာအပြည့်ပြောရလို့ရှိရင်ရင်နဲ့အစားအစာမှတစ်စက်ကူးဆက်တတ်တဲ့ပတိရဘိုးတွေဥပမာခုနတိုက်ဖက်ဘိုးပေါ့နော်တိုက်ဖက်ဘိုးတို့ဟောကဝမ်ရှော့ဝမ်ပြည့်စေတဲ့ပိုးတွေအဲ့ကောင်တွေကပိုပြီးတော့ပေါက်ပွားလာဘူးပိုများတယ်တန်ချောရာသီလူပြောင်းလဲမှုတော့ပေါက်ပွားလာရင်ဒီကောင်တွေကကူးဆက်မယ်ကူးဆက်လို့ရှိရင်ဆေးတွေကိုတောင်းမယ်အဲ့တော့ဒီအနုပတိတွေကပိုးဆောင်စီတုံးရတဲ့အချိန်တွေပိုများလာတယ်များလာတော့ကြောင်းပိုပြီးတော့ခံနိုင်ရင်ရှိလာပြီနောက်ဆုံးအချက်ကတော့သူတို့ပြောတာကဒီနီးပတိတွေကအဆေးတွေကတော့စစ်တိုင်းကတော့ပေါ်နေမှာပဲ။နော်ကြာလာလို့ရှိရင်ဘယ်ဆေးမင်းဆိုကြာလာစီနဲ့အများအစ်တွေကခဏခဏတုံးတဲ့ခါကြတော့ resistance ပေါ်လာတယ်။အဲ့ဒီပေါ်လာကိုလိုက်မီအောင်သိပ္ပံပညာရှင်တွေကနောက်ထပ်တတိအနုဇီဝပုသတ်ဆေးတွေတီထွင်မှုတွေလုပ်နေရတယ်။အဲ့တီထွင်မှုတွေကိုလုပ်နိုင်တော့အချိန်မရောအလင်းမရောမလုပ်နိုင်တော့ဘူးဆိုလို့ချင်းနဲလာမယ်ဆိုလို့ရှိရင်ဆေးအစ်စ်မလာဘူး။ဆေးအစ်စ်မလာတော့ဒီဆေးအဟောင်းတွေကိုပဲနော်ဒီဆေးကားကြီးပဲပညာဆေးကြီးပဲထက်ကတုံးတယ်အတားကတော့လေ resistant တွေခုကနိုင်ငံပိုးပုံကြီးများလာခြင်းဖြစ်ပါတယ်နော
်ကဘာပေါ်မှာပရိအနုဇီဝဆေးရင်ပါမှုပြဿနာတဖြည်းဖြည်းကြီးထွားလာနေတာကြောင့်ပရိအနုဇီဝဆေးရင်ပါမှုဖြစ်စေတဲ့အကြောင်းအရာတွေကိုသတိပြုရှောင်ကျဉ်နိုင်ဖို့အတွက်တင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်လည်းတော့
ဒေါက်တာတန်းစွာတင်ဆက်ပေးခဲ့တဲ့လူလူနဲ့ကျမ်းမာရေးအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ဆက်ပြီးတော့ဦးကျော်စန်းသားရဲ့မြမအရေးသုံးချက်ကိုတင်ဆက်ပေးပါမယ်ရှေမတွန်းနောက်မဆုတ်ဖြစ်နေတဲ့မြမအကြက်တဲကိုကြော်လွားနိုင်ရင်မှနိုင်ငံတကာအတိုင်းဝိုင်းနေနဲ့လှုပ်ဆောင်နိုင်မှုဟာအကန့်အသတ်တွေရှိနေတယ်လို့ဝါရှင်တန်မြို့တော်အခြေစိုက်မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးဌာန CSIS ကအရှိတောင်အာရှရေးရာသူတေသည်မိုက်ကယ်မာတင်ကဆိုပါတယ်အဲဒီတော့လက်ရှိမြမအပြည့်အစုံကိုကြော်လွားလွန်မြောက်စေနိုင်မဲ့အင်အားကဘယ်မှာရှိနေပါသလဲသူတေသည်မိုက်ကယ်မာတင်နဲ့ဦးကျော်စန်းသားဆွေးနွေးသုံးသပ်ထားပါတယ်
မိုက်ကယ်မာတင်ခင်ဗျာမြန်မာနိုင်ငံအပါဝင်အရှိတောင်အရှာရေးရာကိုနှစ်ပေါင်း30လောက်စောင့်ကြည့်လေ့လာသုတေသနပြုခဲ့တဲ့ပညာရှင်တယောက်ကိုအခုလိုဆွေးနွေးမေးမြန်းခွင့်ရတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ကျွန်တော်ဟာအခုမိုက်ကယ်ကိုမေးရမှာပထမဆုံးအချိန်ဖြစ်ပေမဲ့လည်းမိုက်ကယ်ရေးတဲ့ဆောင်းပါးတွေကိုကျွန်တော်ပြဖတ်ဖူးတဲ့စာဖတ်ပရိသတ်တယောက်လည်းဖြစ်ပါတယ်ဆိုတော့ပထမဆုံးမေးချင်တဲ့မေးခွန်းကတော့မြန်မာနိုင်ငံမှာလောလောဆယ်ဖြစ်နေတဲ့ပဋိပက္ခဒီပဋိပက္ခကအင်မတန်ဆိုးရွားပါတယ်နိုင်ငံရေးအဖြစ်ရှင်မတို့နောက်မဆုတ်ဖြစ်နေယူတာမကဘူးဒီပေါ်မှာအခြေခံပြီးတော့ပြည်သူလူထုရဲ့စာဝတ်နေရေးကျန်းမာရေးပညာရေးအဖက်ဖက်ကဆက်မတန်ဆွေးယုတ်ကြဆင်းနေတဲ့အခြေအနေလည်းဖြစ်ပါတယ်ဆိုတော့ဒီနေရာကနေပြီးတော့တပေါက်တစုံတရာရရှိမယ့်အခြေအနေမိုက်ကယ်ဘယ်လိုသုံးသပ်မိပါလဲမကြခင်အချိန်အတွင်းမှာဒါမျိုးတွေမြင်လာရလိမ့်မယ်လို့များထင်မိပါလားခင်ဗျာအခုပထမဆုံးပြောပြပါရ
Well sadly I would say at this time there are notany indications that I see of a cessation of the violence of the fighting
မှာတော့မဖြစ်သေးဘူးလို့ပဲဝန်내စွာပြောရပါလိမ့်မယ်စစ်ကောင်စီအနေနဲ့ထိုးစစ်တွေကိုဆက်လက်လှုပ်ဆောင်သွားမယ်လို့ဆန္ဒရှိတာတွေ့ရပါတယ်စစ်သားဟောင်းတွေကိုတောင်ပြန်ပြီးတာဝန်ထမ်းဆောင်ဖို့ခေါ်နေတာတွေလည်းရှိပါတယ်ဆိုတော့ကတွစ်ဆုံဆွေးနွေးရေးလမ်းဖွင့်ထားတာမတွေ့ရသေးပါဘူ
းဟုတ်ကဲ့ဒီလိုနဲ့ဆယ်လကျော်လာခဲ့ပါပြီအတိုက်ခံဘက်ကတော့ PDF တွေ EAO တချို့ကလည်းပဲအရှင်းမြင့်ပြီးတော့တိုက်နေရတာတွေ့ရပါတယ်။သူစေကိုယ်စေတိုက်တက်တိုက်ပွဲလို့ဆိုကြပါစို့ခင်ဗျာ။ပြည်သူလူထုစီးရဲမှုကလည်းပဲအင်မတန်ဆိုးဆိုးဝါးဝါးဖြစ်နေပါပြီ။ဒီချိန်မှာနိုင်ငံတကာအတိုင်းအတိုင်းကလည်းပဲပြည်သူတွေရဲ့အမြင်တိုင်းပြောရင်ပေါ့လေ။လေသံပဲပြစ်နေကြတယ်။ထိတိယတော့ဘာမှလုပ်မပေးဘူးလို့ဆိုနေကြပါတယ်။ဘယ်လိုသဘောရပါလဲခင်ဗျာ
။ What I've seen the last couple of weeks is former US ambassador Richardson went to Myanmar.
American Tamahong Richardson တို့ဂျပန်ကဆာဆာကာဝါတို့မကြာခင်ကပဲတွားရောက်ခဲ့ပြီးမဲ့မြမအကြက်တဲ့ပြည်လည်မဲ့ကိစ္စမကြားရသေးပါဘူး။တရုတ်အာဆီယံဆွေးနွေးပွဲဟာစစ်ကောင်စီကိုမဖိတ်ဖဲကျင်းပသွားပါတယ်။ကျွန်တော်ကြားမိသလောက်စစ်ကောင်စီအနေနဲ့ဆစ်ဆက်ဆွေးနွေးရေးလက်မခံတဲ့ကိစ္စတရုတ်ဘက်ကအတော်ကတိကောက်ဖြစ်နေတယ်လို့ဆိုပါတယ်။တကယ်တော့စစ်တပ်ဘက်ကလည်းအကြအဆုံးတွေအများကြီးရှိတာပါဒီလိုအခြေအနေမျိုးမှာသူတို့ဟာသူတို့ရဲ့မဟာဗျူဟာကိုပြန်လည်သုံးသပ်နိုင်ပါတယ်ယာယီအပြစ်ကရစရည်တရအတွက်ဆွေးနွေးညှိနှိုင်းကြမလား ဒီလိုသာဆိုရင်တိုက်ပွဲတွေတစုံတရာအရှင်ရော့သွားလိမ့်မယ်လို့ထင်ပါတယ်
။ဆိုတော့အဲ့ဒီအဆင့်ကိုရောက်ဖို့အတွက်ကောနိုင်ငံတကာအတိုင်းအတာနဲ့တွန်းတွန်းတိုက်တိုက်လုပ်ပေးဖို့မလိုပေဘူးလားခင်ဗျာ။ဒီအတွက်လည်းစိတ်ပြီးတွန်းတွန်းတိုက်တိုက်မရှိလာဘူးတချို့ကသုံးသပ်ကြရတယ်။မြန်မာနိုင်ငံဟာဒီနိုင်ငံတကာအတိုင်းအတာအတွက်နိုင်ငံရေးအရင်းအနှီးစိုက်ထုတ်ပြီးတော့တွန်းအားပေးရလောက်အရေးမပါတဲ့အခြေအနေများရှိနေသလား။ဥပမာပြောရင်အမေရိကန်အတွက်ဆိုတော့လူရှက်ဆင်သွားတယ်သူတို့အမေရိကန်နိုင်ငံသားသတင်းသမားကိုပြန်ခေါ်ထုတ်သွားတယ်ဒါအပြင်ဘာမှရှိတူလာတာမတွေ့ရဘူ
း Well but bear in mind there was a statement last week by the United States and six other governments calling for the international community to stop providing weapons
ဒီကတဲ့ဘက်ကပဲအမေရိကန်နဲ့တခြားနိုင်ငံတွေကမြန်မာစစ်တပ်ကိုလက်နက်မပို့ဖို့ကြေညာချက်ထုတ်ပြန်ခဲ့တာကိုကြည့်မယ်ဆိုရင်တိုက်ခိုက်မှုတွေရပ်တန့်ဖို့လိုလားတယ်ဆိုတာတွေ့ရပါတယ်။ဒါပေမဲ့ကျွန်တော်တို့သိတဲ့အတိုင်းပါပဲ။တက်မတော်ရောတိုင်းရင်းသားလက်နက်ကင်တွေပါအသေးစားလက်နက်တွေကိုကိုယ်တိုင်ထုတ်လုပ်နိုင်ကြတာပါ။ဘာပဲပြောပြောအမေရိကန်အနေနဲ့ကတော့တိုက်ပွဲတွေရပ်တန့်စေချင်တာပါပဲ။အမေရိကန်လွှတ်တော်ကလည်းမြန်မာပြည်တွင်းစီးပွားရေးလုပ်ငန်းနဲ့တခြားဆောင်ရွက်ချက်တွေပုံမှန်ထိန်းချုပ်ဖို့အဆိုပြုတာတွေရှိပါတယ်။ဒါပေမဲ့အဲ့ဒီအဆိုပြုချက်တွေကတန်းစီစောင့်နေရတော့မှအောက်လွတ်တော်ကအတီးပြူပြီးအထက်လွတ်တော်မှတခြားပိုအရေးကြီးတဲ့ကိစ္စတွေရှိနေပါတယ်။နောက်နှစ်လောက်ကြမှဒီမြန်မာဥပဒေကိုအလှည့်ပေးနိုင်မယ်ထင်ပါတယ်။ဒါပေမဲ့ပိုကြီးတဲ့ပြဿနာကတော့မြန်မာစစ်ကောင်စီအပေါ်ပိုမိုဖိအားပေးတဲ့ကိစ္စကိုအရေးပါတဲ့နိုင်ငံကြီးတွေကခုခံနေကြတဲ့ကိစ္စဖြစ်ပါတယ်။အဓိကကတော့တရုတ်နဲ့ရုရှားဖြစ်ပါတယ်။မကြာသေးခင်ဆောင်းပါးတို့ဖတ်ရတာကအိန္ဒိယလည်းစစ်ကောင်စီနဲ့သာပုံမူတင့်မြတ်ချင်တယ်ဆိုတာတွေ့ရတာပါပဲအလားတူပဲဂျပန်စင်ကာပူထိုင်းတို့စီကလည်းထိရောက်တဲ့ဖိအားတွေလာစရာမရှိပါဘူးဆိုတော့အမေရိကန်ဘက်ကဖိအားပေးရမယ်ဆိုတာကျွန်တော်သဘောတူပါတယ်သမ္မတဘိုင်ဒန်ဟာလွှတ်တော်ကိုမဆောင်ဘဲလုံနိုင်တာပို့လုပ်ဖို့လိုအပ်ပါလိမ့်မယ်ဒီအတိုင်းပါပဲကျွန်တော်ပြောခဲ့တဲ့တခြားနိုင်ငံတွေကလည်းမင်းအွန်လိုင်းနဲ့သူ့အပေါ်ထောက်ခံသူတွေကိုပိုမိုပြစ်မှတ်ထားအရေးယူဖို့နဲ့အခုလုံနေတဲ့လမ်းကြောင်းဟာမြန်မာပြည်သူရဲ့ဒုက္ခကိုတက်ဆိုးရှည်စီတယ်ဆိုတာသဘောပေါက်ဖို့လိုအပ်ပါတယ်
။ဟုတ်ကဲ့ဆိုတော့ဒီနေရာမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့နိုင်ငံတကာအစိုင်းပိုင်းမှာသဘောထားတွေပုံမပြီးတော့ကွဲပြားနေကြရတယ်။ဆိုတော့ဒီလိုသဘောထားကွဲပြားမှုဟာမြန်မာနိုင်ငံစစ်ကောင်စီအတွက်အကျိုးရှိစေတော့ဗောသူတို့ဖိဖိစီစီတိုက်တွန်းတွန်းအားပေးတာတွေမလာဘူး။ဆိုတော့မြန်မာနိုင်ငံစစ်ကောင်စီအတွက်သာအကျိုးရှိတာမဟုတ်ဘဲနဲ့တဖက်မှာကြည့်မယ်ဆိုရင်အမေရိကန်ပါဝင်ဒီမိုကရေစီနိုင်ငံတွေကလည်းပဲစစ်ကောင်စီနဲ့ပုံမနီးစပ်တဲ့ရုရှားတရုတ်လိုနိုင်ငံမျိုးတွေနဲ့ထိတိုက်တိုးရမှာကိုကြောက်နေရဆိုတဲ့သဘောလားခင်ဗျာအဲ့လိုပြောလို့ရမလားဤတော့
I wouldn't necessarily put it in terms of being afraid it's a matter of diplomacy and we're
ကြောက်တယ်ဆိုတဲ့စကားကိုတော့ကျွန်တော်မသုံးလို့ပါဘူးဒါဟာဒီပလိုမစီလို့ပဲဆိုချင်ပါတယ်ဖိအားပိုပေးတာကအပြုသဘောရလဒ်တွေထွက်ပေါ်မလားတူတူတိတ်တိတ်နားချတာကပိုကောင်းမလားလဲစဉ်းစားသုံးသပ်စရာပါဥပမာကုလသမဂ္ဂမှာဘယ်သူကိုအတိမတ်ပြုမလဲအစားမထိုးဘဲလက်ရှိတာမတ်ကိုတစုံတရာအတိုင်းတာနဲ့ဆက်ထားမဲ့ကိစ္စမျိုးမှာသဘောတူညီမှုရရှိနိုင်တဲ့ဟာတွေရှိပါတယ်ဆိုတော့အပြည့်အဝကျေနပ်စရာမရှိပေမဲ့နိုင်ငံတကာအတိုင်းဝိုင်းအကြမ်းမှာသဘောတူညီမှုရနိုင်တဲ့နယ်ပယ်တချို့တော့ရှိပါတယ်လောလောဆယ်တော့ပြည်သူတွေရဲ့စင်ရဒုက္ခတွေကပိုဆိုးနေပါတယ်အိန္ဒိယနိုင်ငံတွေကိုအများအပြားထွက်ပြေးတိမ်းရှောင်နေကြပါတယ်ဒါဟာပိုပြီးအလေးထားရမယ့်ပြဿနာပါနိုင်ငံတကာဘက်ကဒီနေရာမှာလစ်ဟာမှုတွေရှိပါတယ်အာယုံစူးစိုက်မှုမရှိဘူးလို့ထင်ပါတယ
်နောက်တစ်ခုကကျွန်တော်အမှတ်မမှားဘူးဆိုရင်ပေါ့လေခင်ဗျားရေးတဲ့ဆောင်းပါးတပုတ်အဲ့နာမည်က Rethinking US Policy in Myanmar ဆိုတဲ့ဆောင်းပါးဖြစ်ပါတယ်မြန်မာနိုင်ငံဆိုင်ရာ American ရဲ့မူဝါဒကိုပြန်လဲသုံးသပ်ခြင်းပေါ့လေအဲ့ဒီဆောင်မမှာခင်ဗျားရေးထားတာကိုကျွန်တော်မှတ်မိတော့ပြောရင်တော့အမေရိကန်အစိုးရအနေနဲ့တိုင်းရင်းသားလက်နက်ကိုင်အင်အားစုတွေကိုစစ်တင်နှန်းတွေပေးသင့်တယ်ဆိုတာမျိုးလဲအကြံပြုထားတယ်လို့ထင်ပါတယ်ဆိုတော့အဲ့ဒီအကြံပြုချက်အခုကောဖြစ်နိုင်သေးတယ်ဖြစ်သင့်တယ်လို့ထင်တော့မယ်လားခင်ဗျာ
For my background I always try to have absolutely everything on the table as a possibility Now, whether or not at this time the Biden administration or Congress would be willing to provide funding for that or provide such training.
ကျွန်တော်နောက်ကြောင်းအရာဖြစ်နိုင်တဲ့ကိစ္စအားလုံးကိုပြစ်ပယ်မထားဘူးဆိုတဲ့သဘောပါ. လက်ရှိအခြေအနေမှာဘိုင်ဒန်အစိုးရဒါမှမဟုတ်ကွန်ဂရက်လွှတ်တော်အနေနဲ့ရန်ပုံငွေထောက်ပံ့မလားလေးကျင့်သင်တန်းပေးမလားမပေးဘူးလားဆိုတာကတော့သူတို့ကဆုံးဖြတ်ရမှာဖြစ်ပါတယ်စစ်ကောင်စီကိုစန့်ကျင်နေတဲ့အင်အားစုတွေအနေနဲ့လည်းသူတို့နီးသူတို့ဟန်နဲ့ရရှိနေကြပါတယ်ဘိုင်ဒန်အစိုးရနဲ့ကွန်ဂရက်လွှတ်တော်တို့ကတော့မကြသေးခင်ကပဲအာဖဂန်နစ္စတန်နိုင်ငံကဆုတ်ခွာခဲ့တဲ့အတွေ့အကြုံအရနောက်ထပ်ပြိပကတစ်ခုမှနောက်ထပ်တနည်းအားမှပါဝင်ပတ်သက်ဖို့မသင့်ဘူးဆိုတာအထူးနားလည်သဘောပေါက်သွားကြပြီလို့ထင်ပါတယ်အထူးသဖြင့်စီရေးအရာဝင်ရောက်ဆွတ်ဖက်ရေးကိစ္စကိုဆိုလိုတာပ
ါညီကုန်းချောရရင်တော့လောလောဆယ်မှာရှင်တွန်းနောက်ဆုံးဖြစ်နေတဲ့မြန်မာနိုင်ငံရဲ့အခြေအနေစုကထွက်ပေါက်ရရှိဖို့အတွက်ရုံထွက်နိုင်ဖို့အတွက်နိုင်ငံတကာအသိုင်းအဝိုင်းကိုစိတ်အားကိုမရဘူးဆိုတဲ့သဘောမျိုးပေါ့နော
် As that article and another articles I've written recently say, you know, at this point, I think the greatest dynamic that's going on is internal. And on the one side, you have a military
that appears to be unwilling to negotiate. ဟုတ်ပါတယ်။အဲဒီဆောင်းပါးနဲ့ကျွန်တော်မကြသေးခင်ကရေးလိုက်တဲ့နောက်ဆောင်းပါးအရာတော့အခုအနေထားမှာအရေးကြီးဆုံးမောင်းနှင်အားကတော့ပြည်တွင်းအခြေအနေတွေဖြစ်ပါတယ်။တစ်ဖက်မှာစစ်ဆက်ဆွေးနွေးရေးကိုလိုလားဟန်မရှိတဲ့စစ်တပ်ရခင်အစိုးရအရာရှိတွေကိုဆက်လက်ဖမ်းဆီးနေတယ်အခုဒေါ်အောင်ဆန်းစုကြည်စီရင်ချက်ကိုရွှေ့ဆိုင်တယ်ဒါကျွန်တော်အမြင်မှာဘာမှမထူပါဘူးအခြားတစ်ဖက်မှာတော့နည်းနည်းရှုပ်ရှုပ်ထွေထွေဖြစ်နေပေမဲ့တိုင်းရင်းသားလက်နက်ကိုင်အင်အားစု20ကျော်မှာတချို့ကတော့တကယ့်ကိုတိတိယောက်ယောက်ရှိပါတယ်အလားတူပါပဲတချို့ဒေသတွေက PDF တွေကလည်းလောက်လောက်လာလာဖြစ်လာပါတယ်ဆိုတော့ဒီအင်အားစုတွေပေါင်းပြီးတပ်မတော်ရဲ့အနေအထားကိုပြောင်းလဲလာစေနိုင်ပါတယ်စစ်တပ်ခေါင်းဆောင်တွေအနေနဲ့စိတ်ဆက်မလားခြေမုံခံမလားဆိုတာစဉ်းစားရမယ့်အခြေအနေစိုက်လာနိုင်ပါတယ်ဒါဟာကျွန်တော်အနေနဲ့ wishful thinking ဖြစ်ချင်တာတွေကိုတွေးပြီးပြောနေတာဖြစ်ကောင်းဖြစ်ပါလိမ့်မယ်ကျွန်တော်ဟာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအများကြီးနဲ့တွေ့ဘူးပါတယ်တစ်ဖွဲ့နဲ့တစ်ဖွဲ့လက်တွဲပြီးတပေါင်းတည်းဖြစ်ဖို့ခက်ပါတယ်ဒါပေမဲ့စစ်တပ်ဘက်ကပြန်စဉ်းစားရမယ့်ကိန်းစိုက်တဲ့အထိလက်တွဲနိုင်ကြမယ်ဆိုရင်တော့ပြောခဲ့သလိုဖြစ်လာနိုင်ပါတယ်လို့မဟုတ်ရင်တော့လောလောဆယ်ထွက်ပေါက်မမြင်မိပါဘူ
းဥကြဇန်သားရဲ့မြန်မာအရေးသုံးသချက်ကိုနားဆင်ရတာပါနားဆင်ခဲ့ရတာပါအခုဆက်ပြီးတော့အားကစားခန္ဓာကိုနားဆင်ကြအောင်ပါရှင်အခုတစ်ပတ်အားကစားခန္ဓာမှာတော့2022ခုနှစ်တစ်နှစ်တာအကောင်းဆုံးဘောလုံးသမားဆုရွှေဘောလုံးဆုကို Maxi ရရှိသွားပြီးအဲ့ဒါတွေအပါအဝင်ဘရာဇီးတိုက်စစ်မှုနေမှာခြေချင်းဝတ်ထံရကြောင်းဘောလုံးပွဲတွေကိုဘလောက်အထိနားရမလဲစတာတွေကိုကိုရန်နိုင်ကစူးစီးတင်ဆက်ပေးထားပါတယ်ရှင
်ရင်းသစ်ဘောလုံးမဂ္ဂဇင်းကချီးမြှင့်တဲ့တစ်နှစ်တာအကောင်းဆုံးဘောလုံးသမားဆုရွှေဘောလုံးဆုကိုအာဂျင်တီးနားနဲ့ PSG တိုက်စစ်မှုလီယိုနယ်မက်ဆီကရသွားခဲ့ပါတယ်ဒါဟာမက်ဆီအတွက်တော့ဘယ်လွန်ဒေါ်လို့ခေါ်တဲ့ရွှေဘောလုံးဆုကို9ကြိမ်မြောက်ရရှိပြီးတော့အများဆုံး3ကြိမ်ထပ်တင်လိုက်တာဖြစ်ပါတယ်ဒီနေ့မှာမက်ဆီကစုစုပေါင်းရမှတ်633မှတ်နဲ့ပထမရခဲ့ပြီးဘိုင်မြူနစ်တိုက်စစ်မှုရောဘတ်လေဗန်ဒေါစကီက980နဲ့ဒုတိယအီတလီနဲ့ Chelsea ကွန်းနဲ့ကစားသမားဂျော်ဂျင်ဟိုက460နဲ့တတိယရပါတယ်မက်ဆီကတော့အခုတစ်ကြိမ်သူဒီစုထက်ရတာဟာအာဂျင်တီးနားအသင်းနဲ့ဒူကိုပါအမေရိကဖလားကိုအနိုင်ရခဲ့တာကအဓိကကြတယ်လို့ပြောပါတယ
် Bueno no sé si superará o no siempre hay alguien que rompe los récords no y para eso están
ကျွန်တော်ပြောခဲ့သလိုကျွန်တော်အနေနဲ့ဘာစီလိုနာနဲ့လည်းကောင်းကောင်းကစားနိုင်ခဲ့တယ်ကျွန်တော်တို့ချန်ပီယံလိဂ်တို့လာလီဂါတို့တော့ရအောင်မလုပ်နိုင်ခဲ့ပါဘူးဒါပေမဲ့ကိုပါဒယ်ရီနဲ့ကိုပါအမေရိကဖလားတွေကိုရခဲ့ပါတယ်ယူရအဖြစ်ပြောရရင်တော့ကိုပါအမေရိကဖလားကကျွန်တော်ကိုဒီစုရစေခဲ့တာပါကျွန်တော်အနေနဲ့ပဲရစ်မှာကစားရတာဂုဏ်ယူပါတယ်ကျွန်တော်အနေနဲ့ဒီစုကိုဘာစီလိုနာနဲ့ရခဲ့ပြီးဖြစ်သလိုပဲရစ်မြို့မှာနောက်အသင်းတစ်ခုနဲ့လည်းရလိုက်တဲ့အတွက်ဒါကအရန်ထူကြပြီးအဲ့ဒီအတွက်ဂုဏ်ယူပါတယ်ကျွန်တော်ရဲ့အသင်းဟောင်းဘာစီလိုနာအသင်းကကစားဘော်တွေနဲ့ PSG ကကစားဘော်တွေကိုကျေးဇူးတင်ပါတယ်ဒါပေမဲ့အာဂျင်တီးနားအသင်းကနီးပြားတွေနဲ့ကစားသမားတွေကိုအထူးကျေးဇူးတင်ပါတယ်ဒီစုကိုအကြိမ်ကြိမ်ရဘူးပဲမဲ့ကျွန်တော်အနေနဲ့တစ်ခုခုလိုနေသလိုခံစားရပါတယ်ဒါပေမဲ့ဒီဒီကြိမ်တော့ပြောင်းမြန်ပါနေပေါင်းများစွာအာဂျင်တီးနားအသင်းနဲ့လွဲချော်ခဲ့ပြီးတဲ့နောက်နောက်ဆုံးတော့ကျွန်တော်တို့ရလိုက်ပါပြီ
။ဒီနေ့မှာဘိုင်ယန်တိုက်စစ်မှု Robert Lewandowski ကတော့အကောင်းဆုံးရှည်တန်းစုကိုရခဲ့ပြီးအကောင်းဆုံးဂိုးသမားစုကိုတော့ Italy ဂိုးသမား Donnarumma အကောင်းဆုံးလူငယ်ကစားသမားစုကိုတော့ Barcelona အသင်းက Pedri ကရသွားခဲ့ပါတယ်။မြို့သူပြည်ဘက်မှာတော့ဒီနေ့တော့အကောင်းဆုံးဘောလုံးသမားစုကိုအခုနှစ်အတွင်း Barcelona နဲ့ Spain အမျိုးသမီးအသင်းမှာခြေစွမ်းပြနေတဲ့ Alexia Putellas ကရသွားခဲ့ပါတယ်။မနေ့တုန်းကတော့ကမ္ဘာတော်မှာကိုဗစ်ကပ်ရောဂါကြောင့်ဘောလုံးပွဲတွေကိုပုံမှန်ကျင်းပနိုင်ခြင်းမရှိတဲ့အတွက်ဘယ်လန်ဒေါ်စုကိုမချိမြှင့်နိုင်ခဲ့ပါဘူး။အဲ့ဒီအတွက်ကြောင့်မိုင်အန်သင်းကိုဥရောပချန်ပီယံစ်လိဖလားရအောင်ဆွမ်းဆောင်ပေးတဲ့နေရာမှာအဓိကကစားသမားဖြစ်ခဲ့တဲ့ပိုလန်တိုက်စစ်မှူးရောဘတ်လေဗန်ဒေါစကီဟာဒီစုနဲ့လွဲခဲ့ရပြီးဒီနှစ်မှာလည်းမက်ဆီကခိုပါဖလားကိုဘူးဆွဲခဲ့တာကြောင့်လေဗန်ဒေါစကီထက်နာတဖျားသာသွားခဲ့တာပါ။ဒါပေမဲ့မက်ဆီကတော့လေဗန်ဒေါစကီဟာရွှေဘောလုံးစုကိုမနစ်ကတကယ်ကိုထိုက်ထိုက်တန်တန်ရတဲ့နဲ့သူဖြစ်တယ်ဆိုပြီးတော့ပြောလိုက်ပါတယ
် Sí, creo que sí, como lo dije ahí arriba, creo que más allá de que creo que tuve un buen año en el Barcelona.
ဒီစနေကိုချိုးနိုင်မလားဆိုတော့ကျွန်တော်မသိပါဘူး။ဒါပေမဲ့တယောက်မဟုတ်တယောက်ကတော့စံချိန်ကြီးချိုးနေကြတာပါ။ဒါပေမဲ့ဒီစံချိန်တင်လိုက်နိုင်တဲ့အတွက်ကျွန်တော်သဘောကျမိပါတယ်။ Lewandowski နဲ့ဆာလာရုနဲ့ပတ်သက်ပြီးပြောရရင်တော့ဘောလုံးသမားတယောက်အနေနဲ့နှစ်တိုင်းအခွင့်အရေးရှိပါတယ်။သူတို့နှစ်ယောက်စလုံးနှစ်ပေါင်းများစွာအကောင်းဆုံးကစားနိုင်ခဲ့ပြီးသူတို့ဟာအကောင်းဆုံးနေထဲမှာပါပါတယ်။ဒါကြောင့်ရှေ့လာမယ့်နှစ်တွေမှာလည်းဒီစုအတွက်သူတို့ပါလာမှာပါ။ကျွန်တော်အနေနဲ့လာဗင်ဒိုစကီကိုပြောချင်တာကတော့ဒီစုအတွက်သူနဲ့ကျွန်တော်ပြန်ရတာဂုဏ်ယူပါတယ်။ခမားဒီဗလန်ဒိုစုနဲ့ထိုက်တန်ပါတယ်။မနစ်ကခမားကအကောင်းဆုံးဆိုတာအားလုံးကသဘောတူကြပါလေ။ပြင်းထန်ဘောလုံးမဂဇင်းအနေနဲ့ခမားရတဲ့နဲ့ဒီစုကိုခမားကိုချင်းမြင့်တင်ပြီးရတဲ့ပြီလို့ထင်ပါတယ်ပြင်းထန်ဘောလုံးမဂဇင်းအနေနဲ့လည်းပေးတင်ပါတယ်မနစ်ကတော့ခမားဒီစုကိုတကယ်ထိုက်ထိုက်တန်တန်ရတဲ့နဲ့ဒူပါဒါပေမဲ့ကာယောဂါကြောင့်မဖြစ်နိုင်ခဲ့ပေမဲ့ခမားတကယ်ရတဲ့ပါတယ်ဗျာ
မက်ဆီယာဘယ်လွန်ဒေါ်စုကို2009 2010 2011 2012 2015 2019နဲ့အခုနှစ်2021တွင်မှ9ချိန်မြောက်ရရှိပြီးတော့အများဆုံးစံချိန်တင်လိုက်တာပါလက်ရှိ Manchester United အသင်းရဲ့တိုက်စစ်မှု Cristiano Ronaldo ကတော့2008 2013 2014 2016နဲ့2019မှာ5ချိန်နဲ့ဒုတိယအများဆုံးရထားတာဖြစ်ပါတယ်ခင်ဗျာဘောဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌ Gianni Infantino ကတော့ကမ္ဘာဖလားကို၄နှစ်တစ်ချိန်ကျင်းပတာအစား၂နှစ်ချိန်ကျင်းပဖို့အဆိုပြုထားတာကိုကန့်ကွက်နေတဲ့သူတွေဟာအပြောင်းလဲလုပ်ဖို့ကြောက်နေတဲ့သူတွေဖြစ်တယ်လို့ဆိုဆွဲလိုက်ပါတယ်
Those who are against are those who are at the top. It happens in every sector of
life. ဒါကိုစံချိန်နေတဲ့သူတွေဟာထိပ်ပိုင်းကဖြစ်ပါတယ်။ဒါကကဏ္ဍအသီးသီးမှလည်းပြုပြင်ပြောင်းလဲမှုတွေအပြောင်းအလဲတွေရှိကြပြီးထိပ်ပိုင်းရှိနေတဲ့သူတွေကတော့သူတို့ကထိပ်မှရှိနေတဲ့အတွက်ဘာမှအပြောင်းအလဲမလုပ်ချင်ကြပါဘူး။သူတို့အပြောင်းအလဲလုပ်ဖို့ကြောက်တာကလည်းတကယ်လို့တခုခုအပြောင်းအလဲလုပ်လိုက်လို့ရှိရင်သူတို့ရဲ့ခေါင်းဆောင်မှုအပိုင်းလဲအနည်းရှိလာမှာကိုစိုးရိမ်နေကြတာပါကျွန်တော်အနေနဲ့လည်းနားလဲပါတယ
်အဖနီနိုကတော့ကမ္ဘာဖလားကိုနည်းနည်းချင်းကျင်းပခြင်းအဖြစ်ထိပ်တန်းအသင်းတွေအပြင်တခြားအသင်းတွေလည်းပို့ပြီးတော့အခွင့်အလမ်းတွေရလာစေမှာဖြစ်တယ်လို့ပြောပါတယ်ဒါပေမဲ့ UEFA ဥရောပဘောလုံးဖွဲ့ချုပ်နဲ့တောင်အမေရိကဘောလုံးဖွဲ့ချုပ်တွေကတော့ဒီအဆိုပြုချက်ကိုသဘောမတူဘဲစန့်ကျင်နေကြတာဖြစ်ပါတယ်ခင်ဗျာ Manchester United အသင်းကတော့ German Nibia Ralf Rangnick ကိုယာယီနီးပါးဖြစ်ခန့်လိုက်ပါပြီရိုင်းနစ်ကိုအခုနှစ်ဘောလုံးရာသီကုန်ထိယာယီနီးပြဖြစ်ခန့်လိုက်ကြောင်းမယူသင်းကတနင်္လာနေ့မှာတရားဝင်ချိန်ကြပါရယ်မယူသင်းရဲ့ယာယီနီးပြဖြစ်တနင်္ဂနွေကုန်ပြီးတဲ့နောက်မှာတော့သူ့ကိုအသင်းရဲ့ကြံပေးဖြစ်နဲ့နှစ်နှစ်ဆက်လုပ်သွားဖို့သဘောတူထားတယ်ဆိုပြီးတော့မယူသင်းဘက်ကပြောပါရယ်ရိုင်းနစ်ဟာ1980ပြည့်လွန်နှစ်စောပိုင်းကာလတွေတည်းကနီးပြဖြစ်စတင်ခဲ့တာဖြစ်ပြီးတော့ဟော့ဖန်ဟိုင်းအသင်းကိုတတိယတိုင်းကနေဘွန်ဒက်စ်လီဂါကိုရောက်အောင်လုပ်နိုင်ခဲ့သူဖြစ်သလိုရှော့ကာနဲ့ RB Leipzig အသင်းတွေကိုလည်းဝန်ထမ်းစလီကမှာထိန်းတန်းအသင်းတွေဖြစ်အောင်လုပ်ပေးခဲ့သူဖြစ်ပါတယ်ခင်ဗျာရိုဒိုတိုက်စစ်မှုနေမကတော့ဘောလုံးကစားတာကနေ1လကျော်2လလောက်နားမှာဖြစ်ပါတယ်နေမဟာတနင်္ဂနွေနေ့ကကစားခဲ့တဲ့ပြင်သစ်အမပီပြိုင်ပွဲရဲ့ Saint Etienne နဲ့ပွဲမှာပွဲပြီးကနေခြေချင်းဝတ်ဒဏ်ရာရသွားတာကြောင့်ထန်းစင်နဲ့ထုတ်သွားခဲ့ရပါတယ်တနင်္ဂနွေနေ့ညကသူ့ရဲ့ဒဏ်ရာကိုစမ်းသပ်စစ်ဆေးကြည့်တဲ့အခါမှာနေမဟာလည်းခြေချင်းဝတ်အယွတ်ထိသွားခဲ့ပြီးတော့သတင်းမှ6ဘက်ကနေ10ဘက်လောက်ထိကစားနိုင်မှာမဟုတ်ဘူးလို့ PSG အသင်းကတနင်္လာနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ
်။ကိုရနိုင်ရဲ့အားကစားကဏ္ဍကိုနားဆင်ကြရတာဖြစ်ပါရဲ့ရှင်။ဗုဒ္ဓဘူးညရဲ့အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲ။ VOA အစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လင်းပေးနေပါတယ်။
virus mutation, virus ပိုးမျိုးရိုးဗီဇပြောင်းလဲမှု virus ပိုးတစ်မျိုးဟာလုပ်ငန်းတာဝန်ညွှန်ကြားချက်တွေပါဝင်တဲ့မျိုးရိုးဗီဇမှာအပြောင်းလဲဖြစ်ပြီးဆိုရင် virus ပိုးအသွင်ပြောင်းမှုဖြစ်ပါတယ်လူခန္ဓာကိုယ်လိုလက်ခံနေရာတနေရာတွေဝင်ရောက်နေထိုင်ပြီးသူ့ပိုးတွေစာတိုးများပြားအောင်ပွားနေပြီးဆိုရင်ပိုးဗီဇပြောင်းမှုဖြစ်ပေါ်ပါတယ်ပိုးပွားနေချိန်မှာအဲ့ဒီပိုးရဲ့မျိုးရိုးဗီဇကိုပုံတူကူးယူရပါတယ်ဒီလိုကူးယူချိန်မှာတခါတလေအတိမ်းဆောင်ဖြစ်နိုင်တာပါမျိုးရိုးဗီဇတစ်ခုရဲ့ဘယ်နေရာမှာအမှားယွင်းဖြစ်လဲဆိုတာပေါ်မူတည်ပြီးဒီပိုးဆက်ပြီးအသက်ရှင်နိုင်မလားဆက်ပြီးပွားများနိုင်အောင်မလားဆိုတာဖြစ်စေပါတယ် virus ပိုးတိုင်းကတော့တစ်ခုမဟုတ်တစ်ခုပြောင်းလဲမှုရှိပါတယ်တချို့ virus ကပိုးမြန်မြန်ပြောင်းလဲတတ်တာပါဒီလိုအတိမ်းဆောင်ဖြစ်ရင်အများစုကတော့ virus ရဲ့ဂုံတက်တိကိုရိုက်ခတ်မှုမဖြစ်ပါဘူးပြောင်းလဲမှုဖြစ်စေက virus ကိုအားပြော့စေဒါမှမဟုတ်ပိုးကူးဆက်မှုအားကောင်းစေတဲ့ပုံရောက်သွားစေနိုင်ပါတယ်ဥပမာ virus ပိုးမျက်နှာပင်က protein တွေဟာလူရဲ့ခုခံအစနစ်ကိုမျက်စိလဲစီတာတံပြန်နိုင်စီတာမျိုးလှုပ်သွားနိုင်တဲ့အပြောင်းလဲဖြစ်တဲ့ဆိုရင်တော့သိတ်ကိုအနေကြီးပါတယ် COVID-19 ပိုးကို2019ခုနှစ်အကုန်ပိုင်းမှာတရုတ်နိုင်ငံကနေစတင်တွေ့ရှိပြီးကလေးက COVID-19 ဖြစ်စေတဲ့ SARS-CoV-2 ပိုးမှာမျိုးဗီဇပြောင်းလဲမှုကိုအများကြီးဖြစ်တာတွေ့ရပါတယ်
VOA American တန်ကနေမြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဆက်ပြီးတော့ဗိုလ်တော်ဘူးညရဲ့နောက်ဆုံးရသတင်းအကြေအကျုပ်ကိုကိုကျော်ကျော်သိန်းတင်ပြပေးပါမယ်ရှင
်။ကုလသမဂ္ဂရဲ့လက်ရှိထူထူညီလာခံတည်တံ့ကာလအတွက်ကုလသမဂ္ဂအဖွဲ့ဝင်193နိုင်ငံရဲ့ကိုစားပြုမှုနဲ့ပတ်သက်ပြီးအဖွဲ့ဝင်9နိုင်ငံပါ Credentials Committee ဒီကနေ့စည်းဝေးမှာသုံးသက်ဆွေးနွေးကြဖို့ရှိတာမှာမြန်မာနဲ့အာဖဂန်နစ္စတန်နိုင်ငံတွေရဲ့ကိုယ်စားပြုမှုဆိုင်ရာကိစ္စကအဓိကပါဝင်နေပါတယ်မြန်မာအာဏာသိမ်းစစ်ကောင်စီကိုပဲဖြစ်ဖြစ်အာဖဂန်နစ္စတန်ကတာလီဘန်အဖွဲ့ကိုပဲဖြစ်ဖြစ်သက်ဆိုင်ရာနိုင်ငံတွေကိုတရားဝင်ကိုယ်စားပြုသူတွေအဖြစ်ကော်မတီကအတည်ပြုနိုင်ခြင်းမရှိဘူးလို့တန်တမန်တွေကိုကိုးကားပြီးရိုက်တာသတင်းမှရေးထားပါတယ် Credential Committee အနေနဲ့မြန်မာနဲ့အာဖဂန်နစ္စတန်တို့ရဲ့ကုလသမဂ္ဂဆိုင်ရာလက်ရှိသံမတ်ကြီးတွေကိုဒီတိုင်းဆက်ထားပြီးကိုယ်စားပြုမှုဆိုင်ရာဆုံးဖြတ်ချက်ကိုရွှေ့ဆိုင်းထားဖို့ရှိတယ်လို့အမျိုးဖော်လူတဲ့တန်တမန်၄ဦးကိုကိုးကားပြီးရိုက်တာသတင်းမှရေးထားပါတယ်မြန်မာနိုင်ငံမျိုးသားလူဦးရေကြားဆင်းရဲမွဲတည်သူအခြေအတွက်ဟာ300နီးပါးတိုးလာမဲ့အခြေအနေမှာရှိနေပြီးနိုင်ငံလူဦးရေထက်ဝက်နီးပါးဟာနောက်နှစ်မှာဆင်းရဲမွဲတည်သူအဖြစ်သတ်မှတ်တဲ့အဆင့်အောက်ကိုရောက်သွားမယ်လို့ကုလသမဂ္ဂကဒီကနေ့ပြောပါတယ်လွန်ခဲ့တဲ့ဆယ်စုနှစ်တွင်ရခဲ့တဲ့ဒုတက်မှုအပေါ်ကိုဗစ်ကာယောဂါနဲ့ဆီယာနာသိမ်းမှုတို့ကြောင့်နှစ်ထပ်ခွန်းရိုက်ခတ်ခံရတာဖြစ်ပါတယ်။အိမ်တော်စု1200ကိုကောက်ယူထားတဲ့စစ်တမ်းတစ်ခုအရဒီမိုကရေစီပြည်ပြင်ပြောင်းလဲမစတင်ခင်2005ခုနှစ်ကတည်းကမမြင်ခဲ့ဘူးသေးတဲ့ဆင်းရဲမွဲတေမှုအဆင့်ကိုရောက်သွားဖို့ရှိနေတယ်လို့ကုလသမဂ္ဂဖွံ့ဖြိုးတိုးတက်မှုအစီအစဉ် UNDP ကပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကဝေးလံခေါင်တည်တဲ့ဘာစံကြားကျွန်းမှာတွားရောက်နေထိုင်နေကြရတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုဘင်္ဂလားဒေ့ရှ်အစိုးရကပထမဆုံးအကြိမ်ဖြစ်သူတို့မိသားစုဆွေမျိုးသားချင်းတွေစီကိုလက်ပတ်ခွင့်ပြုခဲ့ပါတယ်။ကျွန်းပေါ်ပို့ခံထားရတဲ့ဒုက္ခသည်တွေက68ယောက်ကိုဒုက္ခသည်စခန်းမှာကျန်နေတဲ့သူတို့မိသားစုဆွေမျိုးသားချင်းတွေနဲ့တွေ့ဆုံဖို့အာဏာပိုင်တွေအင်ကာနေကခွင့်ပြုခဲ့တာပါ။ရေတဲမော်ဒစင်းကသူတို့ကိုစစ်တကောင်းထိခေါ်ဆောင်သွားပြီးအဲဒီကနေဘတ်စကားနှစ်စီးနဲ့စခန်းကိုပို့ပေးခဲ့တယ်လို့ဘင်္ဂလားဒေ့ရှ်ရေတဲပြောခွင့်ရက AFP သတင်းဌာနကပြောပါတယ်။တောင်အာဖရိကမှာအိုမီကရွန်ကိုဗစ်မျိုးကွဲကိုတွေ့တယ်လို့မကြေညာခြင်းကလေးကအဲ့ဒီမျိုးကွဲဟာဥရောပမှာရောက်နေပြီလို့နယ်သာလန်မှာတွေ့ရှိတဲ့အချက်တွေကနေသိရပါဗျ။ဒူမာလ19ရက်နဲ့23ရက်နေ့တွေမှာရယူခဲ့တဲ့နမူနာတွေမှာအိုမီကရွန်မျိုးကွဲဗိုင်းရပ်စ်ကိုတွေ့ရှိခဲ့တဲ့အကြောင်းနယ်သာလန်နိုင်ငံ RIVM ကျန်းမာရေးအဖွဲ့ကပြောပါဗျ။ COVID-19 နဲ့လူ6သိန်းကျော်သေဆုံးခဲ့တဲ့ဘရာဇီးနိုင်ငံမှာလည်းအာဖရိကကပြန်လာတဲ့ခီးသောနှစ်ယောက်စီမှာโอมิครอนโควิดวีซ่าမျိုးကွဲကိုတွေ့ထားပါတယ်ခင်ဗျာ
ပိုတူဂုညရဲ့နောက်ဆုံးရသတင်းအကြေအကျုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးခဲ့တာပါရှင်ဒီကနေ့ညအတွက်အစီအစဉ်အတွက်ထုတ်လုပ်ရေးမှုကမက်ဆူမွန်ဖြစ်ပါတယ်ဆပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Nashran Kelly နဲ့ PJ Elio တို့ဖြစ်ပါတယ်ဒီကနေ့ညရဲ့အစီအစဉ်တွေကိုကျွန်မအလေးမှာတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA American တန်ရဲ့အခုထုတ်လွှင့်ပြီးတဲ့အတန်လွင့်အစီအစဉ်ကိုအစီအစဉ်ပြပြချင်းည10:00ကနေ17:00မှာလဲတလှည့်ပြန်နားဆင်နိုင်ပါတယ် VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်လဲကျေးဇူးအထူးပဲတင်ရှိပါတယ်တော်တာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးဘေးအန္တရာယ်ကင်းကျင်းပြီးလိုရာဆန္ဒပြေကြပါစေရှင်ရှင်လန်းချမ်းမြေကြပါစေရှင်
This program has come to you from the Voice of America, Washington.